Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ9ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွှင့်ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညရဲ့အစီအစဉ်မူကကျွန်မဆုမွန်ပါရှင်
။မင်္ဂလာညချမ်းပါရှင်။ကျွန်မကတော့ဆုမြတ်မွန်ပါ။ American သမ္မတဂျိုးဘိုင်ဒန်ဟာ2019ခုနှစ်တုန်းကဒုသမ္မတတာဝန်ပြီးဆုံးချိန်မှာဖက်ခွင့်ရှိသူတွေသာဒီဖက်လို့ရတဲ့လျှို့ဝှက်မှတ်တမ်းတွေကိုသက်ဆိုင်ရာကိုပြန်အပ်တာနဲ့ပတ်သက်လို့တရားစွဲဖို့မလိုဘူးလို့အထူးဆုံးသက်စစ်ဆေးမှုကဆုံးဖြတ်လိုက်ပါတယ်။ဟာမတ်စစ်သွေးကြွတွေပေါ်လက်တုံးပြန်တိုက်နေတဲ့အစ္စရေးစစ်တပ်ရဲ့လုပ်ရဟာလွန်လွန်ကျူးကျူးဖြစ်နေပြီလို့သမ္မတဘိုင်ဒန်ကပြောကြားလိုက်ပါတယ်။မလေးရှားနိုင်ငံကာလန်ဒန်ပြည်နယ်အစိုးရအနေနဲ့အစ္စလာမ်ရှရီယာဥပဒေထဲမှာယာဇဝတ်ကျူးလွန်မှုတွေကိုထည့်သွင်းခွင့်မရှိဘူးလို့ပြည်ထောင်စုတရားရုံးကဆုံးဖြတ်လိုက်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကယားပြည်နယ်ကယင်းဒီနယ်ဒီမော့ဆိုမြို့နယ်ထဲမှာစာတင်ကျောင်းတွေ၄ကျောင်းကနေဘုံကျဲတက်ခိုက်ခံရပြီးတဲ့နောက်မှာတော့ဒေသတွင်းကစာတင်ကျောင်း150လောက်ယာယီပိတ်ထားလိုက်ရပါတယ်။
လူလို့ဆိုတော့ရည်ရည်ပိတ်ထားလိုက်တာပေါ့နော်အမနာဒီချင်းကလာကမကြခင်မှာဆံပွဲဖြစ်မဲ့ကလာဖြစ်တော့ပေါ့နော်တချို့ကြောင့်တော့လည်းဆံပွဲဆက်ဖြစ်နေပြီတချို့ကဖြစ်တော့ပေါ့နော်အဲ့မျိုးဖြစ်တဲ့
ကယင်းနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွေ့အမှုနှစ် VOA ကိုပြောခဲ့တာပါရှင်ဒီသတင်းနဲ့အတူနိုင်ငံရေးအကျဉ်းသားတွေပေါ်မှာဖြစ်နေမှုပပဖို့အတွက်ကြိုင်မရောအကျဉ်းထောင်မှာတော့အကျဉ်းသား50နီးပါးအစာငတ်ခံဆန္ဒပြနေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမဆုမျက်မွန်နဲ့ပြောပြပေးပါမယ်
American သမ္မတဂျိုးဘိုင်ဒန်ဟာ2019ခုနှစ်တုန်းကဒုသမ္မတတာဝန်ပြီးဆုံးချိန်မှာဖောက်ခွင့်ရှိသူတွေလာဖတ်လို့ရတဲ့လျှို့ဝှက်မှတ်တမ်းတွေသက်ဆိုင်ရာကိုပြန်မအပ်တာနဲ့ပတ်သက်လို့တရားစွဲဖို့မလိုအပ်ဘူးလို့ဒီကိစ္စကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးကပြောကြားလိုက်ပါတယ်။15လကြာစုံစမ်းစစ်ဆေးပြီးတဲ့နောက်မှာစိတ်စေတနာကောင်းရှိပြီးတော့သတိမေ့တတ်တဲ့လူကြီးတယောက်ကိုတရားစွဲဖို့ခတ်မယ်လို့တရားရေးဌာနကအထူးခန့်အပ်ထားတဲ့အထူးစုံစမ်းစစ်ဆေးရေးမှူး Robert Ha ကသူ့ရဲ့ဒီအစီရင်ခံစာထဲမှာပြောကြားခဲ့ပါတယ်စစ်ရေးအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့လျှို့ဝှက်အချက်အလက်တွေကိုတမရကတည့်ရက်နဲ့တမင်ယူထားပြီးတော့ထုတ်ဖော်ပြောကြားခဲ့တာကိုတွေးရှိခဲ့ပါတယ်သူရှင်ရဲ့အဖွဲ့ကတမရဘိုင်ဒန်ကိုမေးမြန်းချက်တွေအရတမရရဲ့မှတ်ညံရေးစွမ်းအားအတော်လေးလျော့နေတာတွေ့ရတယ်လို့အထူးဆောင်စားရေးမှူးဟာကအစီရင်ခံစာမှာရေးသားထားပါတယ်တမရအိုဘားမားလက်ထက်ဘယ်နှခုနှစ်မှသူဒုတိယသမ္မတတာဝန်ကိုစယူခဲ့တယ်လေဘယ်နှစ်မှာပြီးဆုံးခဲ့တယ်လဲဆိုတာတွေကိုမမှတ်မိတော့တယ်လို့သူ့ရဲ့သားဘိုဘိုင်ဒန်ကွယ်လွန်ခဲ့တဲ့နှစ်ကိုလည်းမေ့နေတယ်လို့အစိုးရခန်းစာမှာရေးသားထားပါတယ်အခုလိုမျိုးအထူးစုံစမ်းစစ်ဆေးရေးမှုရဲ့ပြောကြားချက်ကိုသမ္မတဘိုင်ဒန်ကပယ်ချပြီးတော့သူ့ရဲ့မှတ်ညံကောင်းမွန်တယ်လို့တုံ့ပြန်ခဲ့ပါတယ်နိုဝင်ဘာလမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာပြန်ရွေးခံမဲ့သမ္မတဘိုင်ဒန်ရဲ့အသက်အရွယ်နဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာအခုလိုသူ့ရဲ့မှတ်ညံနဲ့ပတ်သက်လို့ထောက်ပြမှုထွက်ပေါ်လာတာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်မှာတော့ဂျာတာပရင်းနေက Republican Party တွင်ကျင်းပတဲ့သမ္မတလောင်းရွေးပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ကတဦးတည်းပြိုင်ဘက်မရှိအနိုင်ရလိုက်ပါတယ်။ပြည်နယ်အလိုက်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေမှာဒေါ်နယ်ထရန့်ကပြည်နယ်၃ခုမှာဇက်တိုက်အနိုင်ရသွားတာဖြစ်ပါတယ်။ Republican Party ရဲ့သမ္မတလောင်းဖြစ်လာဖို့အတွက်သူ့ရဲ့တဦးတည်းသောအဓိကပြိုင်ဘက်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်အသံမကြီး Nikki Haley ကတော့ဒီပါတီတွင်ထရန့်ပေါ်မှာဗက်လိုက်မှုတွေရှိနေတာကြောင့်နီဗာဒါပြည်နယ်ကရွေးကောက်ပွဲကမျှတမှုမရှိဘူးဆိုပြီးတော့ဒီပွဲကိုမရှင်းပြိုင်ခဲ့တာကြောင့်ထရန့်မဲ့အနိုင်ရလိုက်တာဖြစ်ပါတယ်။အင်္ဂါနေ့ကကျင်းပခဲ့တဲ့ပြည်နယ်သမ္မတလောင်းပနာမရွေးချယ်ပွဲမှာတော့ Nikki Haley ဝင်ပြိုင်ခဲ့ပြီးတော့အဲ့ဒီပွဲမှာလည်းမဲဆန္ဒရှင်တွေကဘယ်သူ့ကိုမှမရွေးတဲ့မဲကိုပေးခဲ့လို့ Nikki Haley အနိုင်မရခဲ့ပါဘူး။နီဗာဒါပြည်နယ်မှာပါတီကိုစားပြုမဲပေးရတဲ့ကိုယ်စားလှယ်26ယောက်ရှိတာမှာတော့အများစုကိုထရန့်ကပဲအနိုင်ရနိုင်ခြေရှိပါတယ်ရှင်။
ဟာမတ်စစ်သွေးကြွရဲ့ဒီ2023အောက်တိုဘာ9ရက်တိုက်ခိုက်မှုကိုလက်တုံ့ပြန်နေတဲ့အစ္စရေးစစ်တပ်ရဲ့လုံရက်ကအလွန်ကျူးဖြစ်နေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ဟာမတ်တို့ဖမ်းဆီးထားတဲ့တရားခံတွေလွတ်မြောက်နိုင်ရေးအပြစ်ခံရနိုင်အောင်လို့သူအစွမ်းကုန်ကြိုးစားနေပါတယ်လို့အင်ဗျူရောမှာချာတာဘရင်းနေတော့ကပြောကြားခဲ့တာဖြစ်ပါတယ်
။ The conduct of the response
ဂါဇာကမ်းရောင်ဒေသမှာတုံ့ပြန်တိုက်ခိုက်နာတွေကလွန်လွန်ကဲကဲတွေဖြစ်နေတယ်လို့သမ္မတဘိုင်ဒန်ပြောသွားတာပါ။ဂါဇာကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်အောင်နယ်စပ်တွေဖွင့်ပေးဖို့အီဂျစ်သမ္မတကိုရောအစ္စရေးဝန်ကြီးချုပ်ကိုပါသူကိုယ်တိုင်တိုက်တွန်းခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါရတယ်။အဲဒီမှာအီဂျစ်သမ္မတလို့ပြောရမှာကိုမက္ကဆီကိုသမ္မတလို့အစပိုင်းမှာသမ္မတဘိုင်ဒန်ကမှားပြီးတော့ပြောခဲ့ပါရတယ်။အပြစ်မဲ့သူအများပြားငတ်မွတ်ဒုက္ခရောက်သေးချင်နေတာမို့ရတန်းကရပ်ဖို့လိုတယ်လို့လည်းအမေရိကန်သမ္မတကပြောပါရတယ်။ဒဇာကန်တွေလွတ်မြောက်လာရေးအတွက်အပြစ်ခတ်ရဆဲရေးသဘောတူညီမှုရနိုင်ဖို့လည်းသူအစွမ်းကုန်ကြိုးစားနေပါတယ်လို့ပြောကြားသွားပါရတယ်။အစ္စရေးစစ်တပ်ကဂါဇာမှာလိုရာထက်ပိုပြီးစစ်ဆင်နေတယ်လို့အခုလိုသမ္မတဘိုင်ဒန်ပြောနေချိန်မှာပဲအစ္စရေးစစ်တပ်ကတိုက်ခိုက်မှုတွေကိုဆက်လုပ်နေပါတယ်။တောင်ပိုင်းရာဖာမြို့ရဲကလူနေအဆောက်အဦတစ်ခုအပေါ်ဒီကနေ့အစောပိုင်းကလေကြောင်းတိုက်ခိုက်မှုအတွင်းမှာ9ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဂါဇာကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။ဂျာတာဘရင်းညားကလည်းဂါဇာအလယ်ပိုင်းမှာညလုံးပေါက်တိုက်ခိုက်မှုတွေအတွင်းမှာတော်တော်များများထိခိုက်ဒဏ်ရာရခဲ့ကြပါတယ်။
ယူကရိန်းရှေ့ပိုင်းခါကီဖ်ဒေသမှာတော့ရုရှား drone စစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကတောက်ကြနေမှာပြောလိုက်ပါတယ်။တချိန်တည်းမှာပဲရုရှားဘက်ကလည်း Bugs, Bryansk, Oro, Krasnodar နဲ့ပင်လယ်နက်ဒေသတွေမှာယူကရိန်းတို့ရဲ့ drone 16စင်းကိုပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။မနေ့ကြာသပတေးနေ့တုန်းကလည်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားကျူးကျော်မှုကိုနှစ်နှစ်ကြာခုခံတိုက်ခိုက်တာမှာဥဆောင်ခဲ့တဲ့နိုင်ငံထိပ်တန်းစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗာလရီဇယ်ရီနီကိုယာရုကနေထုတ်ပယ်ပြီးတော့သူ့နေရာကိုအစာထိုးခန့်အပ်လိုက်ပါတယ်။စစ်ပွဲကရှေ့မတွန်းနောက်မဆုတ်အချိန်ဒီမှာရှိနေချိန်မှာပဲစစ်တပ်ပိုင်းခေါင်းဆောင်မှုအပြောင်းလဲလုပ်ဖို့အချိန်တန်ပြီလို့အခုလိုပြောင်းလဲခန့်အပ်ခဲ့တာဖြစ်ကြောင်းထုတ်ပြန်ကြမှာဖော်ပြပါတယ်ဘိုဂျုံကြီးဇာလုစနီရဲ့ကိုပိုင်ထုတ်ပြန်ချက်မှာတော့သူနဲ့ယူကရိန်းသမ္မတတို့တွေ့ဆုံဆွေးနွေးခဲ့ပြီးတော့အစ်စ်မြေပြင်နီးဗျူဟာနဲ့တိုက်ခိုက်ရေးဗျူဟာတွေပြောင်းလဲဖို့ဆုံးဖြတ်ခဲ့တယ်ဆိုပြီးတော့ရေးခဲ့ပါတယ်။2022အနေအထားနဲ့2024အနေအထားမတူတော့တာကြောင့်နီးဗျူဟာတစ်တွေနဲ့လိုက်လျောညီထွေပြောင်းလဲလှုပ်ဆောင်ပြီးတော့စစ်ပွဲကိုအနိုင်တိုက်သွားမယ်ဆိုပြီးတော့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်February 9ရက်သားဇာနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။ကယားပြည်နယ်ဒေသခေါ်ကယင်းနီနယ်ကစစ်တပ်စခန်းတစ်ခုကို KNY ပြည်သူ့လွတ်မြောက်ရေးတပ်မတော် KPLA ကသိမ်းပိုက်လိုက်တယ်လို့ KPLA နဲ့ KNY လူမျိုးပေါင်းစုံပြည်သူ့လွတ်မြောက်ရေးတပ်ဦးကလလာတာတို့ကသတင်းထုတ်ပြန်ပါတယ်။ဘောလခဲမြို့နယ်ကခမရ112တပ်ဆွဲထားတဲ့ဆက်နမိုင်ကုန်းစခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးတော့လက်နက်ခဲယမ်းမျိုးစုံနဲ့စစ်သုံးပစ္စည်းတွေသိမ်းပိုက်နိုင်ခဲ့တယ်လို့ဓာတ်ပုံတွေနဲ့တကွာထုတ်ပြန်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာလည်းရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တွေဆက်လက်တိုက်ပွဲဖြစ်ပွားနေတာမှာမြောက်ဦးမြို့နယ်ကစစ်တပ်ဘက်ကနောက်ဆုံးကြံတဲ့ရဲတပ်ရင်း31ကို February 10ရက်နေ့တုန်းကတိုက်ခိုက်သိမ်းပိုက်နိုင်လိုက်ပြီလို့ AA ကသတင်းထုတ်ပြန်ပါတယ်။တိုက်ခိုက်ရေးစစ်သည်မော၃စီးကိုလည်းနစ်မြုပ်အောင်တိုက်ခိုက်နိုင်ခဲ့တယ်လို့နောက်စစ်သည်မော၃စင်းကိုလည်းပျက်စီးအောင်လို့ဖျက်ဆီးတိုက်ခိုက်နိုင်ခဲ့တယ်လို့ AA ကသတင်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကမေးမြန်းထားပေမဲ့တုံ့ပြန်ဖြေကြားခြင်းမရှိသေးပါဘူး။တခါဒီစကိုင်းတိုင်းကောလင်းမြို့မှာလည်းစစ်ကောင်စီဘက်ကမြို့ရဲကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်ပါတယ်။ကချင်တိုင်းဒေသလက်နက်ကိုင် KIA တပ်တွေနဲ့ပြည်သူ့ကာကွယ်ရေး PDF တပ်တွေကနိုဗ ెంబ ာလရုံးကကောလင်းမြို့ကိုတိုက်ခိုက်သိမ်းပိုက်ထားတာဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာဖေဖော်ဝါရီလ10ရက်ကြာသပတေးနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအကျဉ်းချခံရတဲ့ဝန်ကြီးချုပ်ဟောင်းအင်မရန်ခမ်ကိုထောက်ခံတဲ့ကိုယ်စားလှယ်လောင်းနေအသာစီးရနေပါတယ်။ဒါဟာရွေးကောက်ပွဲမဲ့ဆွဲစည်းရုံးမှုကာလအတွင်းမှာအကြမ်းဖက်မှုတွေနောက်ပြီးတော့ဘသူနိုင်မလဲဆိုတဲ့ကြိုတင်ပြောဆိုမှုတွေနဲ့မိုဘိုင်းဖုန်းလိုင်းပြတ်တောက်မှုတွေဖြစ်ပေါ်ခဲ့တဲ့ရွေးကောက်ပွဲအပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာထွက်လာတဲ့ကနအူးမဲရလက်တွေမှာဖော်ပြနေတာဖြစ်ပါတယ်။ပါကစ္စတန်မှာလူကြိုက်များတဲ့ဝန်ကြီးချုပ်ဟောင်းခမ်ကိုထောင်ချထားပြီးတော့မနေ့တုန်းကစခဲ့တဲ့ရွေးကောက်ပွဲမှာတော့စစ်တပ်ကြောထောက်နောက်ခံပေးထားတဲ့ပါတီတွေကိုမျက်နှာလိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေစီမှာပဲကနအူးရလက်တွေအခုလိုတဖြည်းဖြည်းချင်းထွက်လာတာဖြစ်ပါတယ်။ဝင်ကြီးချုပ်ဟောင်းခန်းရဲ့အတိုက်ခံပါတီကိုယ်စားလှယ်တွေကိုဝင်ပြိုင်ခွင့်ကန့်သတ်ခံရပြီးတော့တင်းမာမှုတွေဖြစ်ပေါ်နေတဲ့ဒီရွေးကောက်ပွဲမှာတော့မိုဘိုင်းဖုန်းနဲ့အင်တာနက်တွေဖြတ်တောက်ပြီးကျင်းပခဲ့တာဖြစ်ပါတယ်။အခုလက်ရှိမှာတော့အမတ်နေရာ100ကျော်ရေးတွက်ပြီး90အနီးပါးကိုတော့အတိုက်ခံတွေဘက်ကအနိုင်ရထားပါတယ်ရှင်။
မလေးရှားနိုင်ငံကာလာဒန်ပြည်နယ်အစိုးရအနေနဲ့လက်ရှိရှရီယာဥပဒေထဲမှာဒီရာဇဝတ်ကျူးလွန်မှုတွေကိုထည့်သွင်းခွင့်မရှိဘူးလို့ပြည်ထောင်စုတရားရုံးကဆုံးဖြတ်လိုက်ပါတယ်။ လိန်ဒူဆက်တာစန်တာကနေလောင်းကစားမှုအထိရာဇဝတ်မှုမျိုးတွေကိုပြည်내အစိုးရကဒီအစ္စလမ်ရှရီယာဥပဒေ16ခုထဲမှာထည့်သွင်းပြဋ္ဌာန်းတာတရားမဝင်ဘူးလို့ဆုံးဖြတ်လိုက်တာပါ။အဲ့လိုပြစ်မှုမျိုးတွေကရာဇဝတ်မှုတွေအဖြစ်ပြဋ္ဌာန်းပြီးသားဖြစ်တယ်လို့အဲ့လိုဥပဒေမျိုးတွေကိုပြည်ထောင်စုလွှတ်တော်ကသာဆုံးဖြတ်ပြဋ္ဌာန်းနိုင်တာမို့ပြည်내အစိုးရအနေနဲ့ပြဋ္ဌာန်းပိုင်ခွင့်မရှိဘူးလို့တရားသူကြီးကိုရောက်ရှိတဲ့ပြည်ထောင်စုတရားရုံးမှဒီထောက်ခံမဲ့ရှင့်မဲ့ကန့်ကွက်မဲ့တမဲနဲ့ဆုံးဖြတ်ချက်ချခဲ့တာပါ။အခုလိုဆုံးဖြတ်ချက်ချတဲ့အတွက်မလေးရှားနိုင်ငံရဲ့ရှရီယာဥပဒေစနစ်အပေါ်အားနည်းသွားစေလိမ့်မယ်လို့ကန့်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။မွတ်စလင်အများစုဖြစ်တဲ့မလေးရှားနိုင်ငံမှာဘာသာရေးအရာရှေးရိုးစွဲအမြင်တွေပိုများလာနေချိန်မှာကလန်ဒန်ပြည်နယ်အစိုးရကပြည်နယ်ရှရီယာဥပဒေတွေကိုဒီ2021ခုနှစ်ကပြင်ဆင်ပြဋ္ဌာန်းခဲ့တာပါ။အဲ့ဒီလိုပြင်ဆင်ပြဋ္ဌာန်းတာဟာဖွဲ့စည်းပုံဥပဒေနဲ့မညီဘူးလို့ပြည်ထောင်စုတရားရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီတရားရုံးရှေ့မှာကန့်ကွက်သူ1000လောက်စုဝေးဆန္ဒပြခဲ့ကြပါတယ်။မလေးရှားနိုင်ငံတရားရေးစနစ်မှာအစ္စလမ်ရှရီယာဥပဒေတွေကိုပြည်နယ်လွှတ်တော်ကပြဋ္ဌာန်းပြီးတော့ဘာသာရေးနဲ့မဆိုင်တဲ့ဥပဒေတွေကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းတာဖြစ်ပါတယ်ရှင်။
ကူးစက်ရောဂါ COVID-19 ကြောင့်ခရီးသွားလာမှုကန့်သတ်ချက်တွေကိုတရုတ်နိုင်ငံကပြီးခဲ့တဲ့နှစ်ထဲမှာရုတ်သိမ်းခဲ့တာကြောင့်ဒီနှစ်တရုတ်နှစ်သစ်ကူကာလအရှေ့တောင်အာရှနိုင်ငံတွေကိုခရီးသွားတဲ့တရုတ်နိုင်ငံသားတွေပို့ပြီးတော့မှများလာပါတယ်။စင်ကာပူနိုင်ငံ၊မလေးရှားနိုင်ငံနဲ့ထိုင်းနိုင်ငံတွေကတရုတ်ခရီးသွားတွေအတွက်ဗီဇာကင်းလွတ်ခွင့်ပြုထားတာကြောင့်ခရီးသွားလာသူတွေပိုများမယ်လို့ခန့်မှန်းပါတယ်။ဗီဇာကွင်းလွတ်ခွင့်မပေးသေးပေမဲ့လည်းနေဆက်ပြန်ပြီးတော့ဖွင့်ထားတဲ့ဂျပန်နိုင်ငံကိုလည်းအလဲပတ်သွားတဲ့တရုတ်နိုင်ငံသားတွေရှိပါတယ်။တရုတ်နိုင်ငံရဲ့နိုင်ငံကူးလက်မှတ်ဟာနိုင်ငံပေါင်း199နိုင်ငံရဲ့နိုင်ငံကူးလက်မှတ်စာရေးမှာဗီဇာမလိုဘဲနဲ့ဝင်ရောက်နိုင်တဲ့နေရာအရေးအတွက်အလိုက်အဆင့်62မှာရှိပါတယ်။ဒါပေမဲ့တရုတ်ခီးသွားတွေကခီးသွားဗီဇာရဖို့စောင့်ရတဲ့အချိန်နဲ့အခက်အခဲတွေကိုမကြာခဏဝေဖန်ပြောဆိုလေးရှိပါတယ်ရှင်။တောက်ကြညာရဲ့ထိတ်တဲရောက်သတင်းတွေကိုမဆုမြတ်မုံနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကယားကရင်ဒီဒေသမှာလေကြောင်းတိုက်ခတ်မှုအနေနဲ့ကြီးတာကြောင့်စာတင်ကြောင်း150လောက်ယာယီပိတ်ထားရတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကယားပြည်နယ်ဒေသအခေါ်ကရင်ဒီဒေသမှာဒီမော့ဆိုမြို့နယ်အနောက်ချမ်းဒေါစီအီကျေးရွာနဲ့လွိုင်နန်းဖာစာတင်ကျောင်းတွေကိုစစ်ကောင်စီကလေကျောင်းကနေဘုံကျဲတက်ခိုက်ပြီးတဲ့နောက်မှာတော့လေကျောင်းအနေနဲ့စိုးရိမ်ရတဲ့အတွက်ဒေသရင်းကစာတင်ကျောင်း150လောက်ယာယီပိတ်ထားလိုက်ရတယ်လို့ကယင်းနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC က VOA ကိုပြောပြပါဗျ။စစ်ကောင်စီဟာကျောင်းနေအရွယ်ကလင်းငယ်တွေပညာရေးထိခိုက်အောင်ပျက်စီးနေတာလို့လည်းကယင်းနီအမျိုးသားများကာကွယ်ရေးတပ် KNDF ကဆိုပါတယ်ကျောင်းသားမိဘတွေဆရာဆရာမတွေကျောင်းသူကျောင်းသားတွေဘေးကင်းလုံခြုံမှုမရှိဘဲထိတ်လန့်မှုဖြစ်နေရတဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမက်ခင်ဖြူထွေးပြောပြပေးပါမယ်
။စစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုတွေကြောင့်ဒီမော့ဆိုမြို့နယ်မှာရွာခံကလေးတွေနဲ့စစ်ပေးဆောင်ကလေးငယ်တွေကိုတင် जा ပေးနေတဲ့စာတင်ကျောင်း150ထက်မနည်းယာယီပိတ်ထားရတယ်လို့ကယင်းနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွေ့အမှုနှင့်ကိုပညာက VOA ကိုပြောပါတယ်။
လောလောဆယ်ရတော့ဟိုရရပြိတ်ထားလိုက်တာပေါ့နော်အမာရဒီချင်းကလာကမကြခင်မှာဆံပွဲဖြစ်မဲ့ကလာဖြစ်တော့ပေါ့နော်တချို့ကြောင့်တော့ဆံပွဲဆက်ဖြစ်နေပြီတချို့ကဖြစ်တော့ပေါ့နော်အဲ့မျိုးဖြစ်တယ်ဒါပေမဲ့အကန့်တထက်ဆိုင်တော့ဒီလိုမျိုးပါပဲကျွန်တော်ဒီတက်မှာကတော့ချင်းနေတူတော့ပြန်ဖွင့်လဲပြန်ရက်ပိုင်းလဲပြန်ဖွင့်နေပါလေဒါကတော့စီးရနိုင်ငံရဲ့လက်ပါလောလောဆယ်ပါမှုတည်ပြီးတော့မှမြင်တာချင်းနေကြည့်ပြီးတော့မှကျွန်တော်ပြိတ်လိုက်ဖွင့်လိုက်လုပ်နေကြတိုင်းမဖြစ်ပါဘူ
းမတည်ငိမ့်တဲ့ဒေသတွေမှာကျောင်းနေအရွယ်ကလေးတွေပညာရေးမဆုံးရှုံးရအောင်ကင်းနီပြည်နယ်တဲ့နှွေဦးဒေါ်လာရေးအဖွဲ့အစည်းတွေကစူပါ UCB ဖွင့်လှစ်ထားတဲ့စာသင်ကျောင်းစုစုပေါင်း400ကျော်ရှိပါတယ်။ဆရာဆရာမအင်အားက4000ဝန်းကျင်ရှိပြီးခမန်းချီကျောင်းသူကျောင်းသားအရေးအတွက်ကတော့4000ရှိတယ်လို့အတွေ့အမှုနှစ်ကိုပညာကပြောပါတယ်။ဒီထဲမှာဒီမော့ဆိုမျိုးနယ်ကတော့ကျောင်းပေါင်း150ထက်မနည်းနဲ့အများဆုံးဖြစ်ပြီးအခုတော့လေကျောင်းရန်စိုးရိမ်ထိတ်လန့်မှုတွေကြောင့်ယာယီပိတ်ထားရတာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကဒီမော့ဆိုမျိုးနယ်ဒေါစီအီကြီးရွာစာတင်ကျောင်းနဲ့လွိုင်နန်းဖကြီးရွာစာတင်ကျောင်းတွေကိုစစ်ကောင်စီကလေရင်နှစီးနဲ့ဘုံကျဲပစ်ခတ်ခဲ့တာကြောင့်ကျောင်းသားအပါအဝင်9ဦးထက်မနည်းသေဆုံးပြီးအများအပြားအပြင်းထန်ဒဏ်ရာရခဲ့တယ်လို့ကျောင်းဆောင်တွေလည်းပျက်စီးသွားခဲ့တယ်လို့ကိုပညာက VOA ကိုပြောဆိုခဲ့ပါတယ်စစ်ကောင်စီကတော့ဒီမော့ဆိုမျိုးနယ်အတွင်းမှာအဲ့ဒီနေ့ကလေကျောင်းပြန်တမ်းမှုမရှိဘူးလို့ညင်းဆိုထားပါတယ်စစ်ကောင်စီတပ်တွေဟာကျောင်းနေအရွယ်ကလင်းရီရဲ့ပညာသင်ကြားခွင့်ကိုဖျက်ဆီးနေပြီးကျောင်းဆက်မတက်နိုင်အောင်ကျောင်းဆောင်တွေကိုတိုက်ခိုက်နေတယ်လို့ကီနီမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးက VOA ကိုပြောပါရယ်အခုလိုပြစ်မှတ်ထားတိုက်ခိုက်တဲ့ဖြစ်စဉ်တွေမကြာခဏကြုံတွေ့နေရတာမို့ကျောင်းသားမိဘနဲ့ကျောင်းသူကျောင်းသားတွေကလည်းစိုးရိမ်ထိတ်လန့်နေကြတာပါ လက်နက်ကြီးနဲ့လေကြောင်းပစ်ခတ်မှုတွေရှိနေတာကြောင့်ဘေးကင်းလုံခြုံမှုမရှိဘူးလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆူကအခုလိုပြောပါတယ်
။ပိတ်လိုက်ရတဲ့အကြောင်းရင်းတတိကတစ်ခုကတော့ဒါလုံခြုံရေးပေါ့နော်။လေကြောင်းအန္တရာယ်ရှိတဲ့အတွက်ကျွန်တော်တို့ဘလို့မှဒါပေါ်ပေါ်ထင်ထင်ကြောင်းနေပါတယ်ဖွင့်လို့မရတဲ့အနေအထားမျိုးဖြစ်တဲ့လက်နက်ကြီးအန္တရာယ်လည်းရှိတယ်ပေါ့နော်။ဒီမော်ဆိုခြေဆိုင်ဟိုစစ်တပ်တွေကနေပြီးတော့မှပစ်လာတဲ့လက်နက်ကြီးတွေရှိတယ်။နံပါတ်1တစ်ချက်ကတော့ဒါဟိုမိဘတွေကတော့ဒါစိုးရင်လာကြတယ်ပေါ့နော်။သူတို့တာသမီတွေကြောင်းပေါ်ပေါ်စိုးရင်လည်းလုံခြုံရေးအန္တရာယ်ကြောင်းပေါ့နော်။ကြောင်းကြောင်းသားတွေကိုယ်တိုင်ကလည်းဒါထိတ်လန့်မှုတွေဖြစ်သွားတယ်ပေါ့နော်။သူတို့ရှေ့မှာပဲသူတို့ကြားသိရတဲ့မြင်တွေ့ရတဲ့ဒီဒီကြောင်းတက်ခဲမှုတွေအဲဒီရချင်းတွေကိုသူတို့သိရတယ်ပေါ့နော်။အဲ့ဒါတွေကြောင်းဖြစ်တယ်
ဒီလိုဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့မြေပြင်မှာခန်းစားနေရတဲ့ဒေသခံတွေကို VOA ကမေးမြန်းဖို့ကြိုးစားပေမဲ့လို့လည်းအဲ့ဒီဒေသမှာဖုန်းလိုင်းဖြတ်တောက်ခံထားရတဲ့အတွက်ဆက်သွယ်လို့မရပါဘူး။ဒါပေမဲ့ဖုန်းလိုင်းရရခဲ့တဲ့အချိန်တုန်းကတော့ဒီမော့ဆိုမြို့နယ်မှာစာတင်ကြားပေးနေတဲ့ CDM ကျောင်းဆရာတဦးကလက်လက်ကြီးနဲ့လေရင်အတန်တွေကြားရင်ဆရာဆရာမတွေကိုယ်တိုင်ကကြောက်လန့်တုန်လှုပ်နေကြတယ်ဆိုတာကိုအခုလိုပြောပြဘူးပါတယ်
ကျွန်တော်ဆင်ဆာမကိုလိုက်ကအဲ့ဒီအတန်ကြားနေရရင်ကျွန်တော်ကတောင်းတယ်ပေါ့နော်ကျွန်တော်လည်းလူသားပဲဖြစ်တဲ့အတွက်ကိုလိုက်ကကြောက်တယ်ပေါ့နော်ကျွန်တော်ကလေးရှိမှဘယ်တော့ပဲမမရရရရတိတိတို့ကလေးမကြောက်ပါနဲ့ကျွန်တော်ကလေးကိုလိုက်ပြောနေတော့ညာလေးပဲဆင်ဆာမကိုလည်းကျွန်တော်ကြောက်တယ်ပေါ့နော်မှန်တယ်ပြောရမစီပေါ့နော
်ယာယီစစ်ဆောင်စကန်တွေရှိရနေရာတွေကိုစစ်ကောင်စီကလက်နက်ကြီးနဲ့လေရင်သုံးပြီးမကြာခဏပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်ယာယီစာတင်ကြောင်းတွေထိခိုက်ပျက်စီးရတယ်လို့ပေကင်းလုံခြုံတယ်လို့ထင်ရတဲ့နေရာတွေစီကိုမကြာခဏပြောင်းရွှေ့တင်ကြားနေကြပါတယ်။ဒါအပြင်တိုက်ခိုက်တံတွေကိုကြားရင်စာမတင်ရပဲဘုံကိုချင်းထဲမှာပဲပုံကိုနေကြတာပါ။ဒီလိုနဲ့စစ်ပေးရှောင်တွေတစုတစည်းတဲ့စုပေါင်းနေထိုင်လို့မရပဲဝေးလံခေါင်ပြားတဲ့နေရာတွေစီမှာတိမ်းရှောင်နေကြတဲ့အတွက်ကျောင်းတွေအရွယ်ကလေးတိုင်းကျောင်းမတက်နိုင်ကြပဲပညာရေးအခွင့်အလမ်းဆုံးရှုံးနေကြတယ်လို့ကျောင်းသားမိဘတွေနဲ့ကရင်နီຫນွေဦးတော်လည်ရေးအဖွဲ့အစည်းတွေကဖီဝေကိုပြောဆိုကြပါတယ်ရှင်။
ဒါကတော့ကယားပြည်နယ်ကရင်နီဒေသမှာလေကြောင်းအန်ရဲစိုးရင်ရတဲ့အတွက်စာတင်ကျောင်း150လောက်ယာယီပိတ်ထားရတဲ့အခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကြိုင်မရောအချင်းတောင်မှာအချင်းသား50နီးပါးအစာငတ်ခံဆန္ဒပြနေတဲ့သတင်းကိုတင်ပြပေးကြပါမယ်။နိုင်ငံရေးအချင်းသားတွေပေါ်မှာဖိနှိပ်ညှဉ်းဆန်းမှုတွေပပဖို့အတွက်ကြိုင်မရောအချင်းတောင်မှာတော့အချင်းသား50နီးပါးအစာငတ်ခံဆန္ဒပြနေကြတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်PPNM ကသတင်းထုတ်ပြန်ပါတယ်အချင်းတောင်တွေဘက်ကအချက်3ချက်လိုက်ရောပေးဖို့အစာငတ်ခံဆန္ဒပြနေတဲ့နိုင်ငံရေးအချင်းသားတွေကတောင်းဆိုထားပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုစုံဝင်းလှိုင်ပြောပြပေးပါမယ
်ထောင်ထဲမှာနိုင်ငံရေးအချင်းသားတွေကိုဖိနှိပ်မှုတွေပြင်းထန်လို့ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲမွန်ပြည်နယ်ကြိုင်မြောအချင်းထောင်မှာနိုင်ငံရေးအချင်းသားတွေကအစာငတ်ခံဆန္ဒပြလာကြတာပါပြည်ကြဲရဲ့ပိုင်းကကြိုင်မြောအချင်းထောင်အတွင်းအချင်းသားတွေတည်ဆုံတဲ့သတင်းတွေပြင်ပကိုထွက်ပေါ်လာတဲ့အပေါ်အချင်းထောင်တွင်လက်ကင်ဖုံးသုံးတယ်ဆိုတဲ့အကြောင်းပြချက်နဲ့ဇန်နဝါရီလ28ရက်နေ့နေ့လယ်ပိုင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းအဖွဲ့ကနိုင်ငံရေးအကျဉ်းသားတချို့ကိုခေါ်ယူစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။တပတ်အကြာမှာတော့နိုင်ငံရေးအကျဉ်းသား2ဦးကိုအကြောင်းပြချက်မရှိခေါ်ဆောင်ရိုက်နှက်ပြီးအချင်းထောင်တိုက်ဆောင်တဲ့ကိုပို့ခဲ့တာကြောင့်အခုလိုအစာငတ်ခံဆန္ဒပြတာတွေဖြစ်လာတာလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့လယ်ပိုင်းကနေစတင်အစာငတ်ခံဆန္ဒပြတာဖြစ်ပေမဲ့အခုချိန်ထိတော့ထောင်အာဏာပိုင်တွေဘက်ကဘလို့ညှိနှိုင်းတာမျိုးမှမရှိသေးဘူးလို့ပြောပါတယ်။ဒီ
လိုနဲ့ကျွန်တော်ကျင်းလာချိလိုက်ပါဆိုလို့ကျွန်တော်မထုတ်ပြန်ကြရရှိရဲ့ဒီလေဝါပါစေဆိုပြီးရချင်တယ်ပေါ့လို့တော့လည်းပဲအဲဒီနေ့မနေ့ကမှတော့အင်မတန်ကုန်မတာကျမကြီးတွေကအချင်းထောင်ထဲမှာညှိနှိုင်းမှုလည်းမရှိလို့ပေါ့နော်သူတို့လာရောက်ကြည့်စုခြင်းလည်းမရှိဘူးမရှိတော့ဘာဖြစ်လဲဆိုတော့လက်ရှိမှာအချင်းသားဒီ48ယောက်ကအားလုံးကပုခံအားချိနေနေပြီပေါ့နော်တုံးရဲ့ဒလေးရဲ့ဝင်လာတဲ့အခါမှာပြီးတော့အာ2ယောက်နဲ့9ယောက်ကျမကကျမကြီးကအမေကဘုမအားနေပြီးမှစိုးရိမ်နေမှာပါတယ်အရေးပေါ်စိတ်ရောမတင်ရရောတမယ်ပဲရှိတယ်ပေါ့နော်အဲလိုရှင်နေမှာတော့ရှိဖြစ်နေပါလေကြဟုတ်
စနပြအကျဉ်းသားတွေဘက်ကနိုင်ငံရေးအကျဉ်းသားတွေကိုတရားလက်လွန်ခေါ်ယူစစ်ဆေးဆောင်ရွက်တာတွေမလုပ်ဖို့လူ့အခွင့်အရေးနဲ့အညီအကျဉ်းသားတွေရဲ့ရပိုင်ခွင့်နဲ့အညီခံစားခွင့်ပေးဖို့နဲ့ကျမရေးဆောင်ရှောက်မှုထိရောက်စွာပေးဖို့စတဲ့အချက်၃ချက်ကိုတောင်းဆိုထားတာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဦးတိုက်ထွန်းဦးက VOA ကိုပြောပါတယ်တောင်းဆိုချက်မရမချင်းအစာငတ်ခံဆန္ဒပြဖို့အကျဉ်းသားတွေဘက်ကပြင်ဆင်ထားတာပါနောက်ပြီးအစာငတ်ခံနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုဝန်ရံထောက်ခံတဲ့အနေနဲ့ကျန်တဲ့နိုင်ငံရေးအကျဉ်းသားအယောက်190နိဗာကလည်းအကျဉ်းထောင်ကပေးတဲ့အစာအသောက်တွေကိုစားတော့သုံးဆွဲတာမလုပ်ဘဲအစာငတ်ခံဆန္ဒပြသူတွေနဲ့ပူးပေါင်းတိုက်ပွဲဝင်နေတယ်လို့လည်းဦးတိုက်ထွန်းဦးက VOA ကိုပြောပါတယ်။ကျိုင်မြောထောင်ဟာကျမရေးဆောင်ရှောက်မှုအမတန်ဆိုးဝါးတဲ့အကျဉ်းထောင်မို့ဒီလူတွေအတွက်စိုးရိမ်စရာအခြေအနေဖြစ်နေတယ်လို့သူကပြောပါတယ်။လက်ရှိမှာခေါ်ယူစစ်ဆေးခံရပြီးတိုက်ပိတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသား2ဦးဟာ အကြံဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50နှစ်ကာကြီးနဲ့ထောင်ဒဏ်5နှစ်ကြာခံထားရသူပုံမှန်49ပုံမှန်50ဇာမျက်စွဲတို့နဲ့ထောင်ဒဏ်အနည်း20ကြာခံနေရသူတို့ဖြစ်တယ်လို့ဆိုပါတယ်ဒိုင်းနဲ့ပတ်သက်လို့ကြိုင်မျိုးအချင်းထောင်ကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြစ်ဆိုတာမရှိသလိုဒီသတင်းကို VOA ဘက်ကတိကျအတည်ပြုနိုင်ဖို့စူးစမ်းနေဆဲဖြစ်ပါတယ်ကြိုင်မျိုးအချင်းထောင်မှာပြီးခဲ့တဲ့လအစပိုင်းမှာနိုင်ငံရေးအကြီးအကဲ2ဦးဇက်တိုက်တည်ဆုံးခဲ့ပြီးတဲ့နောက်ထောင်တွင်းမှာဖိနှိပ်မှုတွေတိုးလာတယ်လို့ထောင်နဲ့နှိဆက်သူတဦးကအတည်ပြုပြောဆိုပါတယ်ကြိုင်မျိုးအချင်းထောင်မှာအခုလိုအကျဉ်းသားတွေအစာငတ်ခံဆန္ဒပြနေတယ်ဆိုတာမဟုတ်မှန်ကြောင်းစစ်ကောင်စီကတော့သတင်းထုတ်ပြန်ထားပါတယ်အနာသိမ့်ပြီးနောက်ပိုင်း၃နှစ်တာကာလအတွင်းအကျဉ်းထောင်အသီးသီးမှာနိုင်ငံရေးအကျဉ်းသားတွေဖိနှိပ်ခံရတာခွဲခြားဆက်ဆံခံရတာတွေစတဲ့လူခွင့်ရေးချိုးဖောက်ခံရတာအဆိုးအဝါဆုံးကြုံတွေ့နေရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတာဝန်ရှိသူတဦးကပြောပါတယ
်။ဒီကြားကာလထဲမှာဒီနိုင်ငံရေးအကျဉ်းသားတွေကဒီဒုက္ခဆင်းရဲမျိုးစုံနဲ့ကြုံတွေ့ရတယ်အဲ့တော့ညပတ်နေဆက်မှုမျိုးစုံကိုကြုံတွေ့ခံစားကြရတယ်ဘောနော်ပထမအဆုံးပြောရမယ်ဆိုရင်တော့စပြီးတော့ဖမ်းပြီဆိုတဲ့အချိန်တည်းကတချို့ဆိုလို့ရှိရင်မိသားစုရှေ့မှနေလို့ရိုက်နှက်ကန်ကြောက်ပြီးတော့အဲ့လိုမျိုးညပတ်နေဆက်တဲ့ကိစ္စမျိုးတွေကိုတော့သူတို့ဒီဆေးအုပ်စုဘက်ကနေလောက်တာတယ်ကျွန်တော်တို့ကြားသိနေရတယ်ဘောနော်ပြီးတဲ့အခါကျတော့စစ်ကြောရေးမှာညပတ်နေဆက်တဲ့ဟာတွေဆိုလို့ရှိရင်လည်းကျွန်တော်စစ်ကြောရေးတွေမှာပုံစံမျိုးစုံနဲ့ညပတ်နေဆက်တာတွေကြုံရတယ်ဘောနော်အဲ့စစ်ကြောရေးကနေလွတ်လာပြီးတော့အချင်းအောင်နဲ့ရောက်ပြီးဆိုတော့ဒီညပန်းနေဆက်မှုတွေကလွတ်ပြီလားဆိုတော့အချင်းအောင်တွေပါလေညပန်းနေဆက်မှုတွေကမလွတ်ဘူးပြီးတဲ့အခါကျတော့အချင်းအောင်အနာပိုင်တွေကနေပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုနှိပ်စက်ဖို့အတွက်ကိုရာဇဝတ်အကျဉ်းသားတွေကိုလုပ်ပိုင်ခွင့်တွေပေးထားတယ်ရာဇဝတ်အကျဉ်းသားတွေကိုနိုင်ငံရေးအကျဉ်းသားတွေကိုနှိပ်စက်ခိုင်းတယ်သူတို့လက်ခံလို့တွေမွေးတယ်ဒါမျိုးတွေနဲ့ဒီထောင်ထဲမှာပါဒီညပန်းနေဆက်တဲ့ကိစ္စတွေကကျွန်တော်တို့တော့ချက်ကြားသိနေရတယ်ပေါ့နော
်ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းနိုင်ငံရေးအကျဉ်းသားအများစုကိုထင်းသိမ်းထားတဲ့မုံရွာအကျဉ်းထောင်ထဲမှာအစံငတ်ခံဆန္ဒပြတောင်းဆိုမှုတွေဖြစ်ပေါ်ခဲ့ပါသေးတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့ဖေဖော်ဝါရီလ၈ရက်ထုတ်ပြန်ချက်အရဆီယနာသိမ်းမှုကိုစန့်ကျင်သူ25,000ကျော်ဖမ်းဆီးခံထားရပြီးအဲ့ဒီထက်က6,000နီးပါးထောင်ဒဏ်နဲ့ချမှတ်ခံထားရပါတယ်။စစ်ကောင်စီဘက်ကတော့ဒီစည်းနေကချက်ကားထားတဲ့စည်းနေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ။
ဒါကတော့ကြိုင်မျောချင်းတော်မှာအချင်းသား50နီးပါးအစာငတ်ခံဆန္ဒပြနေတဲ့တရင်ကိုယ်စော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မနက်ပြန်ဖေဖော်ဝါရီလ10ရက်နေ့မှာကြာရောက်မဲ့တရုတ်နှစ်တကူအတွက်ကမ္ဘာတဝန်းမှာတော့နှစ်တကျိုးစိုးပွဲတွေပျော်ပွဲရွှင်ပွဲတွေကြိုတင်ပြီးတော့ကျင်းပနေကြပေမဲ့လည်းမြန်မာနိုင်ငံမှာတော့အရင်နှစ်တွေကလိုမဟုတ်ဘဲနဲ့အကျဉ်းယုံကျင်းပပါတယ်။လာမယ့်နေ့ဟာနဂါးနှစ်ဖြစ်ပြီးတော့တရုတ်ယဉ်ကျေးမှုမှာတော့နဂါးဟာဩဇာရှိခြင်းခွန်အားကြီးခြင်းကံကောင်းခြင်းနဲ့ဉာဏ်ပညာရှိခြင်းကိုစားပြုတာကြောင့်အခွင့်အလမ်းသစ်တွေရရှိဖို့မျှော်လင့်ပါတယ်။အကျဉ်းယုံကျင်းပတဲ့ရန်ကုန်ကတရုတ်နှစ်တကူပွဲတော်အကြောင်းကိုစီသူတင်ပြပေးထားပါတယ်။
ကိုဗစ်မတန်ခင်နှစ်တွေကမြန်မာနိုင်ငံမှာလည်းတရုတ်နှစ်တကူပွဲတော်ကိုကြီးကြီးကျယ်ကျယ်ကျင်းပခဲ့ကြပြီးမယ်အခုချိန်မှာတော့နိုင်ငံကြီးမတည်ငြိမ်တာတွေဆိုးရိမ်မှုတွေစီးပွားရေးကျဆင်းနေတာတွေကြောင့်တရုတ်နှစ်တကူပွဲတော်တွေကျင်းပတာမရှိသလောက်နည်းသွားပြီးတော့မိသားစုအလိုက်အိမ်တွင်းမှာပဲကျင်းပကြပါတယ်အရင်နှစ်တွေကတရုတ်နှစ်တကူပွဲတွေအကြောင်းရန်ကုန်ဒေသခံမတ်အေးစုမိုးပြောပြတာက
ညီမတို့ကကြတော့ဒီနှစ်ကူးတာပေါ့အိမ်တွင်းမှာတော့အများကြီးလှုပ်ဖြစ်တယ်လှုပ်ဖြစ်ပြီးတော့ကို့အမျိုးရင်းနဲ့ပဲကို့မျိုးရင်းအိမ်လဲတဲ့နေ့ဆိုလို့ရှိရင်ကို့အမျိုးရင်းအိမ်ကြီးပဲလဲတော့တယ်ပေါ့နော်လဲပြီးတော့သူတို့စီကိုနှစ်ကူးကဘာရခါရွားပြူရဲပြူပြီးတော့သူတို့စီကအန်ပေါင်းနေတောင်းတယ်အဲ့လိုကြီးပဲလှုပ်ဖြစ်တော့တယ်ပေါ့နော်နောက်ပိုင်းကျတော့အရင်တော့ကျတော့နေတဲ့နှစ်တကူးဆိုရင်တရုတ်ဘုံကျောင်းနေသွားတယ်သွားပြီးစင်တာတွေမှာကလေးဆိုရင်အမျိုးတွေတွေ့ရဲကလေးဆိုလို့ရှိရင်ကစားကြရဲအဲ့လိုမျိုးအရန်ပြော်ဖို့ကောင်းနေပါတယ်ခုကတော့အရင်နဲ့တော့မတူတော့ဘူးပေါ့နော်
ရန်ကုန်မြို့လေကတရုတ်တန်းမှာအရင်ကမိထွန်းပွဲတော်တွေနဲ့တရုတ်နှစ်တကူပွဲတွေစီကားခဲ့ပေမဲ့အခုနှစ်တွေမှာတော့နှစ်တကူပွဲတော်တွေမရှိတော့ပါဘူးတရုတ်ဘုံကျောင်းတွေမှာလည်းလာရောက်ဆူတောင်းသူတချို့လောက်သာရှိပါတယ်တရုတ်လူမျိုးတွေအနေနဲ့နှစ်သက်မှာစီးပွားလာလာပါတိုးတက်ဖို့နဲ့နှစ်သက်မှာကောင်းချီးမင်္ဂလာတွေရောက်လာအောင်နေအိမ်တွေမှာရိုးရာအကအဖွဲ့တွေခေါ်ယူပြီးတော့ကကြလေးရှိတဲ့အကြောင်းမိုးနဂါအကအဖွဲ့ခေါင်းဆောင်ကိုမောင်ဒိုးကပြောပါတယ်
โอเคဒီနေ့ကနဂါးနှစ်ဖြစ်ပါတယ်နဂါးနှစ်ဆိုတော့ကျွန်တော်တရုတ်လူမျိုးတွေအထွတ်ထိပ်စားဆုံးတော့နှစ်တစ်နှစ်ဖြစ်ပါတယ်အဲ့တော့ပေါ့နော်ဟိုတရုတ်လူမျိုးတွေကမိမိအိမ်မှာချင်းသေးတို့နဂါးတို့ခေါ်ပြီးတော့စီပါလက်လက်ပါဖွင့်တဲ့အနေနဲ့အဲလက်ဖွင့်တဲ့အနေနဲ့အိမ်ကလေးပေါင်းစုမင်္ဂလာဆောင်တဲ့ပုံစံမျိုးနဲ့အိမ်မှာခေါ်ပြီးကိုက်ယူကြည့်ဖြစ်ပါတယ်ဟာ
မြန်မာနိုင်ငံမှာအရင်ကအဲ့ဒီလိုအကအဖွဲ့တွေ20ကျော်လောက်ရှိပေမဲ့ကိုဗစ်ကပ်ရောဂါနဲ့အာဏာသိမ်းပြီးနောက်ပိုင်းမှာတော့နိုင်ငံရေးမငြိမ်သက်မှုတွေကြောင့်ရန်ကုန်မြို့မှာတရုတ်နဂါးအကအဖွဲ့၅ဘွဲလောက်သာကျန်တော့တယ်လို့ဆိုပါတယ်
โอเคโควิดมาตายกี่ก็รอเราอันนี้ยัดดีลูกยังเข้ามาเลยโควิดปีนองไปก็รอยังแค่แค่ไหนล่ะเนาะตอนนี้ก็ประมาณปีมายัดดีลูกตัวแค่แค่ไหนส่งหม้อไม่ส่งหม้อငွေကြီးရစပြီးတော့ဗောနော်ဟိုနေ့စဉ်တိုင်းအသိချက်ဒီကိုတော်တော်ခက်ခဲပါတယ်ဗျဘာလို့လဲဆိုတော့ကျွန်တော်တို့မှာမြန်မာနိုင်ငံမှာကဟိုတိတ်မဖွင့်လို့သေးတာရဲ့နောက်ငွေကြီးနောက်က background အားနေတာရဲ့အာဒါဟိုအရန်အားပေးတဲ့လူအရန်နေသေးတာကြောင့်ကျွန်တော်အသိတွေကရက်ဒီကိုရန်ခက်ခဲပါတယ်အာ
အရင်ကရန်ကုန်မှာတရုတ်နှစ်တကူပွဲတွေဆိုရင်ရိုးရအကပြိုင်ပွဲတွေကျင်းပတာရှိပေမဲ့ကိုဗစ်အလွန်နှစ်တွေမှာပြိုင်ပွဲတွေလည်းမရှိတော့ဘူးလို့သူကဆိုပါတယ
်။ဟုတ်ကဲ့ဗျာပြိုင်ပွဲတွေကတော့ဘယ်နေရာမှမရှိတော့ပါဘူး။ပြိုင်ပွဲတွေကတော့လောလောဆယ်ယောဂါကြောင့်ရေကြောင့်ပေါ့နော်။ဟိုအိမ်ကြီးကလည်းတချို့ဟာတွေကလည်းပြိုင်ပွဲတွေမကျင်းပဖြစ်ဘူးနော်။အဲဒါကြောင့်မလို့
တရုတ်နှစ်တကူဟာတရုတ်လူမျိုးတွေအတွက်အရေးပါတဲ့ရိုးရပွဲတော်တစ်ခုဖြစ်တယ်လို့နှစ်ဟောင်းကမကောင်းတဲ့ကံတွေကိုနှင်ထုတ်ပြီးကံကောင်းခြင်းတွေဖြစ်ပေါ်စေဖို့ဘိုးဘွားတွေကိုကြတော့တာတွေ၊ကွယ်လွန်သွားပြီဖြစ်တဲ့ဘိုးဘွားမိဘတွေကိုကြတော့တဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။ဒါအပြင်တရုတ်လူမျိုးတော်တော်များများဟာဘယ်ရက်ဘယ်ဒေသကိုပဲရောက်နေနေဒီလိုနှစ်တကူပွဲတော်မတိုင်ခင်မှာမိသားစုတွေရှိရာကိုယ့်ရဲ့အရက်ဒေသကိုအရောက်ပြန်လာပြီးတော့နှစ်တကူကြိုဆိုလေးရှိကြပါလားခင်ဗျာ
။ဒါကတော့ရန်ကုန်ကတရုတ်နှစ်တကူပွဲတော်ကိုစီသူပြပြပေးခဲ့တာပါ။ဖိလစ်ပိုင်နိုင်ငံရဲ့မြို့တော်မနီလာရဲ့ China Town မှာတော့တရုတ်နှစ်တဲ့ငကားနှစ်ကိုကြိုဆိုဖို့ပြင်ဆင်သူတွေနဲ့စီကားနေပါတယ်။မိရိတ်အနေနဲ့အလှဆင်ထားတဲ့လမ်းမကြီးတွေပေါ်မှာတော့ကံကောင်းစေဖို့ဆူတောင်းကြသူတွေနဲ့ပြည့်နှက်နေပါတယ်။ AB သတင်းဆောင်မကိုမတ်သိန်ကြီးထိုက်ပြောပြပေးပါမယ်
။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမြေကမ်းပေးကဘီနန်ဒိုစီးပွားရေးရပ်ကွက်ဟာဆိုရင်ကမ္ဘာပေါ်မှာတည်တိုင်းရေဆုံချိုင်းနာတောင်တရုတ်တန်းတစ်ခုလို့ယူဆထားကြပါတယ်။ကပီယောဂါအလွန်နှစ်တွေမှာပြန်လည်နှလန်းထူနေရဆဲဖြစ်ပြီးကမ္ဘာစီးပွားရေးကလည်းစိုးရိမ်စရာဖြစ်နေချင်းတရုတ်နယ်ကအကျိုးပြင်ဆင်တွေနဲ့တရုတ်စားတောက်ဆိုင်တွေဈေးဆိုင်တွေကတော့လာရောက်လဲပတ်သူတွေများလာတာကနေအယောင်းဝယ်ကောင်းဖို့မျှော်လင့်နေကြပါတယ်။ဘီနန်ဒိုကလမ်းတွေမှာလည်းမြင့်တွေထွင်ညှိပြီးတိုင်တွေမှာလည်းငကားရုပ်တွေနဲ့ရစ်ပတ်လှဆင်ထားပါတယ်။အီယာမငကားရုပ်ကြီးနဲ့ဓာတ်ပုံရိုက်ချသူတွေလည်းရှိပါတယ်။အသစ်ဆိုင်ထားတဲ့ငွေသစ်ပင်ကြီးကတော့ဘီနန်ဒိုအရက်တီထောင်နဲ့နှစ်ပေါင်း430ပြည့်အထိမ့်မှအဖြစ်လို့အနာပိုင်တို့ကပြောပါတယ်။ကိုရိုနာကပ်ပီယောကကာလထုံးကတော့လုပ်ငန်းအကြီးအသေးအလုံးမဖြစ်မနေပိတ်ခဲ့ရတာကြောင့်တရုတ်တန်းဟာလူသူကင်းမဲ့၆ကတ်သွားတာပါ။ဒါပေမဲ့ဒီသတင်းပတ်အတွင်းမှာတော့လူတွေပြန်ပြီးစီကားလာပါတယ်။ဒီတရုတ်တန်းမှာကံကောင်းစေတဲ့အဆောင်တွေရောင်းတဲ့တက်တန်း290ရှိဆိုင်ရဲ့ပိုင်ရှင်တူဖြစ်သူအေဗလန်ဒူရာတန်ကတော့အလရဲ့ကာလမှာအယောင်းဝယ်သွက်လက်ဖို့မျှော်လင့်နေပါတယ
်လာတီယန်အနာကဘူကာဆမာစတိုရီ
နေ့တကူအကြုံညာအထိဆိုင်အလုံးဖွင့်ထားမှာဖြစ်ပြီးဆိုင်ထဲမှာတော့ငါးခောက်ဆွဲကောက်ညင်းအချိုမုတ်နဲ့ကြက်သားလှူကြပါတယ်အမွှေးတိုင်းထွန်းပြီးတော့ဆူတောင်းရပါတယ်အမွှေးတိုင်းတွေကတော့ကောင်းငင်ပုံနဲ့ဆက်သွယ်ပေးတဲ့တယ်လီဖုန်းလိုင်းလိုပါပဲဒါကြောင့်ဒီနေ့မှာလူဂျင်နာတွေကိုဆူတောင်းတာပ
ါဖိလစ်ပိုင်နိုင်ငံရဲ့တက်တန်းရင်ဆုံးစားတောက်ဆိုင်လို့ဆိုကြတဲ့တူဟိုပန်စီတီရီယာအန်တီကွာစားတောက်ဆိုင်ရဲ့စရုပ်ထမြောက်မျိုးဆက်ပိုင်ရှင်ကက်သလီဘောင်းကအခုလိုပြောပါတယ
်ကာရမီဟနာမာကော့စတိုမစ်နာမင
်ကျမတို့ဖောက်တဲ့အများစုကအဖိုးအဖွားအရွယ်တွေဖြစ်ကုန်ကြပါပြီသူတို့ငယ်ငယ်ကမိဘတွေနဲ့အတူဒီကိုလာကြတဲ့ငယ်ဘဝအကြောင်းတွေကိုအမြဲပြောပြကြပါတယ်ဒါကြောင့်လဲသူတို့ဒီကိုလာတဲ့အခါမှာသူတို့ငယ်ငယ်ကအကြောင်းတွေပြန်သတိရအောင်မိစရာဖြစ်ကြပါတယ်1950 1960ပြည့်လို့နှစ်တွေကလေးကသူတို့ကဒီဆိုင်မှာလာပြီးတော့စားနေကြတာပါ။တချို့ဆိုရင်နှစ်ချင်းခံတဲ့ပွဲကိုဒီမှာလုပ်ခဲ့ကြတာလို့လည်းပြောပါတယ်
။တဆယ်ရာစုနှစ်တွေကလေးကဆက်လို့ဖိလစ်ပိုင်တွင်နဲ့တရုတ်ကြားကုန်သွယ်ဆက်ဆံရေးစတင်ခဲ့ကြတာကိုမှတ်တမ်းတွေမှာတွေ့ရကြောင်း China Town ပြည်ခန်းရဲ့မန်နေဂျာမိုက်ကယ်အိုဂါနီလိုလာကပြောပါတယ်။တရုတ်နှစ်တက္ကူကမိသားစုတွေအတွက်အရေးကြီးတဲ့အချိန်လို့လည်းသူကပြောပါတယ်
။ Get together to
တနှစ်ပတ်လုံးမိသားစုတွေခိုင်မြဲနေစေရေးအတွက်စုစည်းကြတာပ
ါမနီလာမြို့တော်ကတရုတ်တပ်မှဒီနှစ်တရုတ်နှစ်သက်ကိုဆင်နွှဲမဲ့သူကတသန်းလောက်ရှိမယ်လို့တာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်ရှင်
ဒါကတော့ဖိလစ်ပိုင်နိုင်ငံရဲ့မြို့တော်မနီလာချိုင်းနာတောင်မှာတရုတ်နှစ်သည့်ငကားနှစ်ကိုကြိုဆိုဖို့ပြင်ဆင်သူတွေနဲ့စီကားနေတဲ့အခြေအနေသတင်းဆောင်မှာမတ်တင်ဂီထိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ရဲ့သတင်းတွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
ဒီအစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းမသောရရှင်များရှင် VOA American အသံကနေ2024ခုနှစ် February 9ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုည10နာရီအထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။သုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ရှင်သန်ခွင့်အတွက်ရုန်းကန်နေရတဲ့ချင်းဒုက္ခတဲ့အမျိုးသမီးညအကြောင်းကိုတင်ဆက်ပေးထားပါတယ်။စစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းမြန်မာနိုင်ငံကနေအိန္ဒိချင်းအိန္ဒိယနိုင်ငံတွေကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်က9000ဝန်းကျင်အထိတိုးလာနေတာမှာတော့အများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။အမျိုးသမီးတွေအတွက်လစဉ်သုံးပစ္စည်းအပါအဝင်တကူရေးတန်ရှင်ရေးကာကွယ်ရေးကျန်းမာရေးပြည်သူစောင့်ရှောက်မှုဆိုင်ရာအထောက်ပံ့တွေအရေးတကြီးလိုအပ်နေတဲ့အကြောင်းအဲ့ဒီဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်ကွင်းဆင်းပြီးတော့တွားရောက်လေ့လာခဲ့ပြီးတော့အစီရင်ခံစာပြုစုခဲ့တဲ့ချင်းတုတေတီအမျိုးသမီးတွေကပြောပါရတယ်။တိတ်မကြခင်လပိုင်းကပဲအိန္ဒိယမြန်မာနယ်စပ်ကနေပြီးတော့ပြန်လည်ရောက်ရှိလာတဲ့အက်စတာပါနဲ့အဘိရှက်ဂျာရိုကိုမက်ခင်ဖြူတွေက VOA Studio မှာတွေ့ဆုံမေးမြန်းထားတာရှူဇာနာဆင်ပါရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
မင်္ဂလာပါရှင် VOA အမျိုးသမီးကန္နာကနေကြိုဆိုပါရစေဒီတစ်ပတ်မှာကတော့ဒီအိန္ဒိယနဲ့မြန်မာနယ်စပ်ကိုကိုယ်တိုင်သွားရောက်ပြီးတော့အဲ့ဒီမှာရှိနေကြတဲ့ဒီမြန်မာနိုင်ငံကနိုင်ငံရေးစီးရေးပြိပက္ခတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်လေ့လာထားတဲ့အချင်းအမျိုးသမီးသူတေတီနှစ်ယောက်ကိုဖိတ်ခေါ်ထားပါရစေသူတို့ကတော့ဒါအမေရိကန်ပြည်ထောင်စုမှာ public health လို့ခေါ်တဲ့ဒါလူလူအများပြည်သူဆိုင်ရာကျန်းမာရေးကဏ္ဍတွေကိုအထူးပြုပြီးတော့ဗောနော်လေ့လာထားတဲ့သူတွေဖြစ်ပါတယ်ဒီနေ့သူတို့သွားရောက်ခဲ့တဲ့ခီးစင်နဲ့ပတ်သက်ပြီးတော့သူတို့ဘယ်အရာတွေကိုရှာဖွေတွေ့ရှိခဲ့တယ်လဲသူတို့အနေနဲ့သူတို့ရှာဖွေတွေ့တဲ့အပေါ်မှာဘာတွေဆက်လုပ်သွားမလဲဆိုတာတွေကိုမေးမြန်းသွားမှာဖြစ်ပါတယ်အဲ့တော့ studio မှာရောက်နေတဲ့အမျိုးသမီးနှစ်ဦးကျမကိုအရင်ဆုံးနာမည်လေးတွေမိတ်ဆက်ပေးပါအောင်ရှင့်
Yeah, sure. Thank you for having us.
ကျမတို့ဖိတ်ခေါ်ရတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမနာမည်က Esther Ba ပါ။
Thank you for having us. My name is
ကျမကတော့ Abhishek Ja ပါ
။နမ်တမောပါမင်္ဂလာပါရှင်။ So basically
ဟုတ်ကဲ့ပါရှင်။အစတန်ရဲ့အဘိရှက်အပါဝင်ချင်းမျိုးသမီးလူငယ်သူတေတီလေးဦးပါတဲ့အဖွဲ့ကဒီအိန္ဒိယမြန်မာနယ်စပ်မီဇိုရန်ပြည်နယ်မှာရှိတဲ့ချင်းဒုက္ခသည်တွေရဲ့အခြေအနေတွေကိုသွားပြီးတော့လေ့လာခဲ့တယ်ဆိုတာကိုသိထားပါဗျ။အမျိုးသမီးတွေဘယ်လိုများစုစည်းပြီးတော့ဒီသူတေသနအစဉ်ကစားကိုလုပ်ဖြစ်ခဲ့ကြတာပါလဲရှင့်။
So we were contacted by the Chin Association of Maryland director Bu Zautamong and
ဒီသူတေသနလုပ်ဖို့ Maryland ပြည်နယ်ချင်းလူမျိုးများအဖွဲ့ CAM ရဲ့ directorပူးစုသုံးမှုံကကျမတို့ဆက်သွယ်လာတယ်လေ။ကျမရေကဏ္ဍမှာအလုပ်လုပ်နေကြတဲ့သူတွေကိုသူကရှာနေတဲ့အချိန်မှာပဲအားလုံးကအမျိုးသမီးတွေကြီးပဲဖြစ်သွားတယ
်။ Why all women?
ဆိုဘာကြောင့်များအမျိုးသမီးတွေကြီးဖြစ်သွားရတာပါလဲ။ဘာကြောင့်လို့ထင်လဲရှင
့် We can say this because women tend to be in healthcare a lot much more than men.
ကျမရေကဏ္ဍမှာအမျိုးသမီးတွေကအမျိုးသားတွေထက်ပိုပြီးတော့ပါဝင်လှုပ်ဆောင်နေတာကြောင့်လို့ပြောရမယ်ထင်ပါတယ်။ဒါကြောင့်လေကျမရေးပိုင်းပါဝင်လုပ်နေတဲ့သူတွေကို CAM CAM အဖွဲ့ကလိုက်လံပြီးတော့စူးစီးတဲ့အခါမှာအမျိုးသမီးတွေကြီးဖြစ်သွားတာလို့ထင်ပါတယ
်။ဒီလိုသွားရောက်ပြီးတော့သူတေသနာလုပ်တဲ့အခါမှာရောအမျိုးသမီးနဲ့ပတ်သက်ပြီးတော့ဘယ်လိုအခြေအနေတွေရှာဖွေတွေ့ခဲ့ပါလဲရှင
့် So there was a lot of issue that is going on within like the women refugee community themselves.
အမျိုးသမီးဒုက္ခသည်တွေကြားမှာတော့လူအပ်ချက်တွေကတော့အများကြီးပဲပေါ့။ဥပမာပြောရမယ်ဆိုရင်အခြေခံအကြဆုံးဖြစ်တဲ့စားဖို့တောက်ဖို့တော်တော်သူတို့မှငွေမရှိကြဘူး။ငွေမရှိတော့ကျန်းမာရေးစောင့်ရှောက်ဖို့လည်းမတက်နိုင်ကြသလိုတကူရေးတန်ရှင်းဖြစ်တဲ့အခြေခံကြတဲ့အမျိုးသမီးလားစင်သုံးပစ္စည်းဆက်ပြနဲ့ခေါင်းလျှော်ရည်လိုအသေးမပစ္စည်းတွေဝယ်ဖို့တော့သူတို့မတက်နိုင်ကြဘူးလေ
How many refugees are
လက်ရှိမီဇိုရန်ပြည်နယ်မှာဒုက္ခသည်ဘယ်နည်းအောင်ရှိနေပါပြီလဲအမျိုးသမီးဥယေကဘယ်လောက်ရှိမယ်လို့ခန့်မှန်းပါလဲ
So there are roughly around 50,000 refugees and
Kamenji dukha de uyi ya 9000 win jin law shi de. Ari de ma ma a mya su a myo tami ne khli nge re bo.
Any significance finding about
the women? So a myo tami re ne patat pi lo thu thu cha cha twi shi che ba re shi ba le. A ye ji thu thu twet lu a che ba re shi ma le shi.
Just as we mentioned recently, they don't have pad. They don't
have basic sanitation. So, you don't have to worry about it. 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 You don't have to worry about it.
I also heard that there are...
အခုနောက်ပိုင်းဒုက္ခသည်စခန်းတွေမှာကိုဝင်တွေပုံများလာနေပြီးတော့သူတို့အတွက်ကျန်းမာရေးစောင့်ရှောက်မှုမရဘူးဆိုတာမျိုးလဲကျမတို့ဒီဒုက္ခသည်တွေချာနေပြီးတော့ပြန်ချရတာတွေရှိပါတယ်အဲ့လိုလူတွေနဲ့ရောတွေ့ပြခဲ့ပါသေးလား
Some of the camps that we visited to will have around 10 to 15 pregnant women.
ဟုတ်ပါတယ်။ကျမတို့တွားခဲ့တဲ့ဒုက္ခသည်စခန်းတွေမှာကိုဝေတွေတွေကစခန်းတစ်ခုမှာအနည်းဆုံး10ယောက်ကနေ15ယောက်အထိရှိပါတယ်။သူတို့အတွက်အကူအညီတွေလည်းအများကြီးလိုအပ်နေပါတယ်။နီးစပ်ရာဒေသန္တရစီကတွေမှာအကူအညီတချို့ရတာရှိပေမဲ့မလုံလောက်ပါဘူး။ကိုဝေတွေမှမဟုတ်ပါဘူး။တခြားသောအမျိုးသမီးတွေအတွက်လည်းအခက်အခဲတွေရှိပါတယ်။လူဦးရေတိတ်တဲလာတဲ့အတွက်နေရာထိုင်ခင်းကအစကျတဲလာပါတယ်။အမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့တီးတတ်နေရာမရှိတာမျိုးတွေပါ
။ I know that
နားလေတာကဒီမီဇိုရန်အစိုးရကဒုက္ခသည်တွေကိုကူညီပတ်ပိုးပေးနေတာရှိတယ်။ကြိုဆိုရဲဆိုတာမျိုးကိုလည်းသိထားပါတယ်။ဒီလိုအကူအညီပေးပါလည်းရက်နဲ့ဒီဒုက္ခသည်တွေအတွက်အခုချိန်မှာပို့ပြီးတော့ခက်ခဲလာစေတယ်ဆိုတာကဘာကြောင့်ပါလဲရှင
့် So Mizoram welcomed them as a brothers and sister. They share everything that they have with them.
ဟုတ်ပါရဲ့မီဇိုရန်ပြည်သူတွေကတော့ဒုက္ခသည်တွေကိုမိသားစုညီကောင်မောင်နှမတွေလိုမျိုးပဲကြိုဆိုကြတယ်။သူတို့မှရှိတာကိုလည်းမျှဝေသုံးစွဲပြီးကြတယ်။ဒါပေမဲ့ခက်တာကမီဇိုပြည်နယ်ကို၌ကိုကရုန်းကန်နေရတာလေ။ပိုဆိုးတာကတချို့နေရာတွေမှာဆိုရင်ဒုက္ခသည်ဥယေကဒေသခံဥယေထက်တောင်ပိုများနေတယ်။အဲ့လိုနေရာတွေမှာဆိုရင်စားနပ်ရိက္ခာနဲ့ကုန်ပစ္စည်းမလုံလောက်တာတွေကဖြစ်လာရော
။ So how much
ဒီနယ်အနေနဲ့ကုန်ကြီးပေးပေမဲ့မလုံလောက်ဘူးဆိုတဲ့သဘောနားလည်ပါတယ်။ဆိုတော့အခုလိုအချိန်မျိုးမှာဘိုးဆိုးရအနေနဲ့ဒုက္ခသည်တွေကိုကူညီပေးဖို့ကဘလောက်ထိအရေးကြီးတယ်လို့ပြောနိုင်ပါလဲရှင
့် It is very important because only is through the funding that this relief
ဒီကိုအရေးကြီးပါတယ်။ဘာကြောင့်လဲဆိုရင်တော့ဒီဒုက္ခသည်တွေအတွက်ကလောလောဆယ်ငွေစည်းထောက်ပံ့မှုရှိမှသာသူတို့ရဲ့အခြေခံနေထိုင်စားသောက်ရေးလိုအပ်ချက်တွေပြည့်လည်မှာပါ။ဒါပေမဲ့လက်ရှိအထောက်အပံ့တွေကနည်းလွန်ပါတယ်။အခုဆိုရင်အလားသိကလာလေးလစ်ထဲရောက်လာတဲ့အခါဒေသခံတွေရဲ့အကူအညီကအကန့်အသတ်ရှိလာပါတယ်။ပြည်ပရောက်နီးစပ်ရာဆွေးမျိုးသားချင်းတွေရဲ့အကူအညီကလည်းကြာတော့ပန်းလာကြတာရှိပါတယ်။ဆိုတော့အခုလိုအချိန်မှာဗဟုအစိုးရရောနိုင်ငံတကာအတိုင်းအဝန်းရောအကူအညီတွေပတ်ပေါင်းစုံကလိုအပ်ပါတယ်။ဘလို့ပုံစံနဲ့ပဲဖြစ်ဖြစ်အမေရိကန်အစိုးရရဲ့အကူအညီလည်းလိုအပ်ပါတယ်။
Let me go back to the report. So,
စင်ကာစာနဲ့ပတ်သက်ပြီးတော့တစ်ချက်ပြန်မေးချင်ပါတယ်။အခုလိုဒီဒုက္ခသည်တွေရဲ့ကျန်းမာရေးအခြေအနေလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့အစင်ကန်စာထုတ်ပြန်ရတဲ့ရည်ရွယ်ချက်နဲ့ဒီလိုမျိုးဒီအစင်ကန်စာထုတ်ပြန်ဖို့အတွက်ကဘာကြောင့်အရေးကြီးရတာပါလဲ
Health to me is absolutely necessary and important. If you are not healthy,you can't do
ဂျင်မိုက်ကိစ္စဆိုတာကအမတန်မောက်အခြေခံကြပြီးတော့အရေးကြီးတဲ့ကိစ္စပေါ့နော်။အလူတယောက်မကျန်းမာဘူးဆိုရင်ဘာမှမလုပ်နိုင်တော့ဘူး။ကျွန်တော်တို့ခုလိုနေနေနေရာမှာထိုင်ပြီးစကားပြောနိုင်နေဆိုတာကလည်းကျန်းမာနေလို့ပေါ့နော်။မကျန်းမာဘူးဆိုရင်ဘာမှလုပ်လို့မရဘူး။နောက်တစ်ခုကတော့ကျွန်မကိုယ်တိုင်ငငယ်ကမလေးရှားနိုင်ငံမှာဒုက္ခသည်ဘဝဖြတ်သန်းခဲ့ပြီးတော့လေဒုက္ခသည်တွေရဲ့အခက်အခဲကိုကောင်းကောင်းနားလည်တယ်။ကျွန်မအနေနဲ့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ပြီးတဲ့နောက်မှာကိုယ်တက်ကျွမ်းနဲ့ဒီပြည်သူ့ကျန်းမာရေးပညာရဲ့နဲ့ဒုက္ခသည်တွေအတွက်ဘလို့ကျန်းမာရေးလိုအပ်ချက်တွေရှိနေလဲဘလို့အကူအညီတွေလိုအပ်နေလဲဆိုတာကိုကိုယ်တိုင်တွားရောက်လေ့လာဆန်းစစ်ခွင့်ရတာအစဉ်ခံစားတင်ပြခွင့်ရတာကအမတန်ကိုတမှုရှိတယ်
။ And also we hope that this report can bring a recommendation to our governments the NGOs
ဒါပြင်အစီအခံစာကနေနိုင်ငံတကာအစိုးရတွေ NGO အဖွဲ့တွေဒေသခံအတိုင်းဝိုင်းနဲ့ပြည်ပရောက်ချင်းလူမျိုးတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအားလုံးကဒီဒုက္ခသည်တွေကိုဘယ်လိုကူညီပေးနိုင်မလဲဆိုတဲ့အကြံပြုချက်တွေကိုတင်ပြနိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေရရှိလာဖို့မျှော်လင့်ပါတယ်
So now you have recommendations to the international community, to the United States, and also to the host country. And
အခုဆိုရင်တော့ဒါအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့အရှေ့အိန္ဒိယနိုင်ငံကိုရော
အကြံပြုချက်တွေတင်ပြထားပြီးဆိုတော့ဒါအကြံပြုချက်တွေကတော့အကုန်ထွက်ထားတယ်ပေါ့လေဒါပေမဲ့ဒီနိုင်ငံတကာတိုင်းဝိုင်းတစ်ခုလုံးအထက်ကိုအဓိကအကြံပြုချက်ဆိုရင်ဘာဖြစ်မလဲရှင
့် so there is a lack of vaccinations in camp, so we would advocate, we want
to let the law do that လူဝင်နေတဲ့ကာကွယ်ဆေးမရတာတွေရှိနေဆိုတော့ဒီကမ္ဘာတဝန်းကာကွယ်ဆေးရရှိရတဲ့မဟာမိတ်အဖွဲ့ GAVI အနေနဲ့မြန်မာနိုင်ငံက CDM ဆရာဝန်တွေစစ်ကောင်စီစန့်ကျင်ရေးတော်လှန်နေတဲ့သူတွေနဲ့လက်တွဲပြီးတော့ဒုက္ခသည်တွေအတွက်လိုအပ်တဲ့ကာကွယ်ဆေးရရှိဖို့အတွက်နိုင်ငံတကာတိုင်းဝန်းကနေပြီးတော့ဝိုင်းဝန်းကူညီပေးစီချင်ပါတယ်
So what would be the next step? Are you guys going to follow up on that?
Okay, ba. အခုချိန်မှဒါဒုက္ခသည်တွေရှိတဲ့နေရာတွေကိုကိုယ်တိုင်တွားရပြီးတော့လေ့လာသုတေသနလည်းလုပ်ခဲ့ပြီးအစင်ခံစားလည်းထုတ်ပြန်ပြီးတော့ဒါဒီနိုင်ငံတကာမိသားစုနိုင်ငံတကာတိုင်ဝမ်တွေကိုလည်းဒီပြန်လည်တင်ပြတာတွေလုပ်နေတယ်ဆိုတဲ့အခါကျတော့ဒါတွေပြီးသွားလို့ရှိရင်နောက်တစ်ဆင့်အနေနဲ့ရောဘာတွေဆက်လုပ်သွားအောင်မလဲရှင့်
Yes, we will continue to advocate for this and also expand our research. The Gene Association of Maryland camp.
ဒုက္ခသည်တွေလိုအပ်တဲ့အကူအညီတွေရအောင်စီယုံလှုပ်ဆောင်တာတွေကျမတို့ဆက်လုပ်သွားပါပါ။တချိန်တည်းမှာလည်းနောက်ထပ်လေ့လာစမ်းစစ်တင်ပြတာတွေတိုးချက်လုပ်သွားပါမယ်။ Maryland ပြည်နယ်ချင်းလူမျိုးအဖွဲ့ CAM camp အနေနဲ့အခုကျမတို့သွားခဲ့လုပ်ခဲ့သလိုမျိုးနောက်ထပ်လေ့လာသုတေသနလုပ်သူတွေအလုပ်တွေကိုလာမဲ့လာပိုင်းတွေအတွင်းနေဆက်ကိုထပ်မံဆင်လွတ်တာသူတွေတလားတိုးချဲ့လှုပ်ဆောင်တာတွေဆက်လုပ်သွားမှာပ
ါ Thank you so much for taking your time for this interview. ကျေးဇူးအများကြီးတင်ပါတယ်အခုလို VO Studio ထိလာပြီးတော့မြို့သမီကဏ္ဍမှာလည်းပါဝင်ဆွေးနွေးပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင်
ဒါကတော့ချင်းဒုက္ခတဲ့မြို့သမီတွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်လေ့လာပြီးတော့အစီအခံစာပြုစုခဲ့တဲ့ချင်းတူသေးသည့်အမျိုးသမီးတွေကိုမက်ခင်ဖြူထွေးက VOA Studio မှာတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တူတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာအိမ်ဝယ်နိုင်မှုအတွက်ငွေချင်းကားတာမှာအတိုးနှုန်းတက်တာအောင်ဘာတွေဆောင်ရွက်တင်တယ်လဲဘလို့အတိုးနှုန်းတွေကချင်းကားသူတွေအတွက်ပို့ပြီးတော့အကျိုးရှိစေမလဲဆိုတာကိုအိမ်ချမ်းမြေအကျိုးဆောင်မတ်တင်လေးတွယ်ကိုကိုအောင်ကဆက်သွယ်မေးမြန်းထားပါတယ်
now location ပေါ်လဲမူတည်တယ်ပေါ့နော်အခုအဓိကကတော့အိမ်ကလူတွေပထမဆုံးဝယ် primary resident နဲ့ဝယ်မှာကိုနေဖို့ဖြစ်တဲ့အတွက်အလုံးနဲ့အဒီကျွန်တော်တို့ရဲ့စီမံစည်းကမ်းအရဆိုရင်အလုံးနဲ့ဝယ်မဲ့အိမ်ရဲ့အကွာအဝေးကအများဆုံး2 hours driving မှာရှိရမှာပေါ့နော်ပထမအိမ်ဝင်တဲ့အချိန်မှာဘာဖြစ်လို့လဲဆိုတော့အဲ့ဒီဒီ primary resident နဲ့ investment property interest rate လဲကွာတယ်အဲ့တော့ကိုက occupy လုပ်မယ်ဆိုတာကို proof ပြန်နိုင်ရမှာပေါ့နော်အဲ့တော့အဲ့လိုမျိုးဝယ်ရပါတယ်အဲ့တော့ကို့အလုပ်ရှိတဲ့နေရာနားမှာအိမ်ဝယ်တာတော့အကောင်းဆုံးပေါ့နော်ခုနတကယ်လို့ investment လုပ်ဖို့ဆိုရင်တော့ out of state တူလမ်းဝယ်လို့ရတယ်သို့တော့ investment လေးခုနပြောလို့ interest rate များတယ်အဲ့တော့နောက်တစ်ခုကဒီလူငှားများများရနိုင်တဲ့နေရာမျိုးမှာကို့ကဝယ်သင့်တယ်ပေါ့နော်အဲ့လိုမျိုးလေးပါဟုတ်
ဗန်ကနေပြဿနာကြီးမယ်ဆိုလို့ရှိရင်ပေါ့လေဆိုတော့ဝင်းဥမာဝင်းငွေ6000ရှိတဲ့သူဆိုလို့ရှိရင်နောက်ဒီ credit score ရောကောင်းမယ်ဆိုလို့ရှိရင်ဗန်ကဥမာဒီအတိုးနှုန်းဘယ်လောက်ထိတတ်မှတ်ပြီးွားလဲနောက် credit score လည်းမကောင်းနောက်ဝင်းငွေလည်းသိပ်မများတဲ့သူမျိုးကြရင်ရောဒီအတိုးနှုန်းယူရဲဟာနဲ့ပတ်သက်ပြီးတော့ပေါ့လေနည်းနည်းလောက်ရှင်းပြပါလား
ဟုတ်ကဲ့ဟုတ်ကဲ့ကိုအဲ့တော့အတိုးနှုန်းကဘယ်ပုံမှန်မူတည်လဲဆိုတော့ခုနပြောဆို credit score ရဲ့ဟဲ့လား debt to income ratio ပေါ့နော်သူတို့ရဲ့ income နဲ့တင်နေတဲ့အကျွေးတွေနဲ့ဘယ်လောက်percentage ရှိလဲအဲ့ဒါရဲ့နောက်တစ်ခါ down payment percentage လဲกว่าပါအဲ့၃ခုမှာမူတည်ရယ်ပေါ့နော်ဆိုပါဆိုလူတစ်ယောက်လူမြောက်အတူတူပဲ credit score လဲ940ဟဲ့လား income လဲ6000ရှိတဲ့ client နှစ်ယောက်လုံးကတစ်ယောက်က 20% down payment ချမယ်ဆိုရင်သူရဲ့ interest rate ကတက်တာမယ်တစ်ယောက်က 5% ပဲချ slightly မြင့်မယ်ပေါ့နော်အဲ့တော့ interest rate ကတော့လောလောဆယ်အစိုးရတော့တက်နေတယ်သို့တော့ကျမတို့ဒီ wholesale rate တွေမှာတော့ conventional ခုန qualified mortgage ပေါ့နော်အဲ့လိုမျိုးလာစားနဲ့ယူတဲ့ loan တွေဆိုရင်ကျမတို့ရှိမှာ 6% 6.5 အဲ့ချားမှာပဲရှိပါတယ်အဲ့လောက်ပဲရှိတယ်ဒါပေမဲ့ bank တွေမှာတော့ 7 to 7.5 ပေါ့နော်အဲ့လောက်ဖြစ်နေပါပြီအဲ့တော့ခုန credit ဥပမာဆိုပါလို့ credit score 620သမားနဲ့ကျမတို့900သမားနဲ့ဆိုရင်တော့ပေးတဲ့ down payment တူမယ် DTI တူမယ်ဆိုရင် slightly ပေါ့နော် maybe quarter point ဆိုတာ 0.25 သို့မဟုတ် 0.125 အဲ့လောက်กว่าနိုင်ပါတယ်အနည်းဆုံး
ဘန်နေကနေပြီးတော့ပတ်စံချီးမယ်ဆိုလို့ရှိရင်ရောဥမာဒီအတိုးနှုန်းကိုအသေးသတ်မှတ်ထားတဲ့ဟာရှိပါတယ်နောက်တစ်ခုကအတိုးနှုန်းကိုပေါ့လေဒီနိုင်ငံကသတ်မှတ်ထားတဲ့အတိုးနှုန်းကဒါအပြောင်းလဲရှိတဲ့အခါကျတော့ဒီအတိုးနှုန်းအပြောင်းလဲပေါ်မှာမူတည်ပြီးတော့လိုက်ပြီးတော့ဟိုပြောင်းပြီးတော့ပေးရတဲ့ ဒီချင်းငွေနဲ့ဘလို့ကွာခြားမှုရှိပါလဲဘယ်ဟာ
ဟုတ်ကဲ့
ကို့အတွက်အားတာချက်ရှိပါလဲ
ဟုတ်အဲ့ဒါကကျွန်တော်တို့ခေါ်တာ fix rate နဲ့ am ပေါ့နော် adjusted ARM so adjusted rate mortgage ပေါ့နော်အဲ့တော့ adjustable rate နဲ့ fixed rate နဲ့မှာဘာကွာလဲဆိုတော့ market အခြေအနေပေါ်မူတည်ပြီးတော့เนาะအခုအချိန်မှာဆိုတော့ကျွန်မက fixed rate ကိုပဲထုတ်ပေးပါတယ်အားပေးပါတယ်ဘာဖြစ်လို့လဲဆိုတော့ break ကအမြဲတမ်းတက်နိုင်တဲ့အတွက်ဒါပေမဲ့ကျွန်မကိုယ်တိုင်အတွေ့အကြုံပေါ့เนาะ2019ခုနှစ်ကကျွန်မအိမ်ဝယ်တုန်းကတော့ကျွန်မအဲ့ adjustable rate ကို7 years fixed နဲ့ယူထားတယ်ပေါ့เนาะအဲ့တော့ကျွန်မအခု9နှစ်ပြည့်တဲ့အချိန်မှာကျွန်မ refinance ပြန်လုပ်ရမယ်အဲ့တော့အဲ့အချိန်ကတော့ adjustable rate ကတော်တော်တော်လေးတက်တာတဲ့အတွက်ကျွန်မကလက်စင်ပြီးမဲ့တက်တာလဲဆိုပြီးယူလိုက်တာသို့တော့အခုကျွန်မလုပ်ရမယ့်အလုပ်က9နှစ်ပြည့်ပြန်ပြီးတော့ refinance ပြန်လုပ်ရမယ်အဲ့တော့ adjust rate ကိုကျွန်မတိတ်တော့အားမပေးပါဘူးဟို fix rate ကကိုယ့်ရဲ့ monthly payment ကလည်းပုံမှန်ဖြစ်နေတယ်ဘာမှပူစရာမလိုတော့ဘူးဒီလ2000ဆိုနောက်လလည်း2000ပဲ230လို့2000ပဲအဲ့ထက်မှမှကိုက principal ပို့ပေးသွားရင်မြန်မြန်ချေသွားမယ်ပေါ့နော်အဲ့တော့ဟုတ်အဲ့ fix rate ကတော့ပို့ပြီးတော့အားတာပါတယ်ဒီ market အခြေအနေမှာပေါ့နော်အခုအခြေအနေမှာဟုတ်ကဲ့
ဒီနေရာမှာကျွန်တော်တခုမေးချင်တာတချို့ကတော့လေကိုဝင်ငွေကောင်းတဲ့အတွက်အိမ်ဝယ်ဖို့အတွက်ဒီတက်နိုင်တယ်တချို့ဒီအိမ်ဝယ်ဖို့မတက်နိုင်တဲ့သူတွေကိုလည်းပဲဒါအစိုးရအထူးစီစဉ်နေအနေနဲ့ဒီငွေချေးပေးတဲ့ဟာမျိုးရှိတယ်လို့လည်းသိရပါတယ်ဆိုတော့အဲ့ဒါတွေပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးအောင
်ဟုတ်ကဲ့အဲ့ဒါအခု down payment assistant လို့ခေါ်တာပေါ့နော် down payment assistant တွေက program မျိုးစုံရှိတယ်ပေါ့နော်ဟို lender ပေါ်လည်းမူတည်တယ်ဒါပေမဲ့ဒီ conventional လုံးကျွန်တော်တို့ loan ဆိုလို့ရှိရင်တော့down payment assistant ရလဲကိုယ့်ဘက်က closing cost ကတော့လူသေးတယ်ပေါ့နော်ဒါပေမဲ့ဟိုမခွင့်ဖြိုးသေးတဲ့ဒေတာတွေမှာထုတ်ချီးတဲ့ loan program တွေလည်းရှိတယ်အဲ့ဒါတွေကတော့သူတို့က down payment မချဘဲနဲ့ချီးလို့ရတယ်ပေါ့နော်နောက်တစ်ခါ down payment assistant မှာလည်းနှစ်မျိုးရှိတယ်ပြန်ပေးရတဲ့ဟာနဲ့ one time တစ်ခါတည်းအလကားရတယ်ဟာပေါ့နော်အဲ့တော့ကျွန်မကတော့ကျွန်မရှိလာတဲ့လူတွေက income ပေါ်လဲမူတယ်သူက low income လဲ median income ရဲ့ percentage တွေကျွမ်းမှာလဲဝင်ရမယ်ပေါ့နော်အဲ့တော့အဲ့တော့ down payment assistant ဆိုတဲ့နေရာမှာအဲ့ဒီပတ်စံရတဲ့လူကဝင်ငွေလည်းနေရမယ်ဒါပေမဲ့သူအိမ်နဲ့သူဝယ်ချင်တဲ့အိမ်ကဈေးသိမ့်များနေပြန်လဲခုန DTI မှာသွားပြီးတော့အဆင်မပြေတာမျိုးဖြစ်တတ်တယ်ဆိုတော့ဟိုအခြေအနေပေါ်မူတည်တယ်ပေါ့နော
်နောက်တစ်ခုကဒီပထမအဦးဆုံးအိမ်ဆဝယ်တဲ့သူဆိုလို့ရှိရင်ရောအစိုးရဘယ်လိုပုံစံမျိုးအကူအညီပေးရလဲ
သူက state alike အဲ့ program လေးတွေရှိတယ်ဘယ် state မှာဝယ်လဲဟာအပူကအစိုးရဒီမှာဆိုရင်ကျွန်တော်တို့ Illinois မှာဆိုရင် Illinois အစိုးရ government ပြီးရ6000ရှိတယ်ပေါ့နော်အဲတော်တော်အဲ6000ပြီးတော့ 1% ပြန် charge လုပ်တယ်ဆိုတော့အဲ့လိုမျိုးလေးရောရှိတယ်ပေါ့နော်အဲ့လို down payment assistant ကိုယူလိုက်တဲ့အတွက် underwriting ကသူတို့ရဲ့ underwriting နဲ့သွားတယ် underwriting ဆိုတာဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ဒီ C sit တာပေါ့နော်ဟို loan ကိုကျွန်တော်တို့ originator က originate လုပ်ပြီးတော့တင်လိုက်တဲ့အချိန်မှာအရာအလုံးကိုပြန်ပြီးတော့ C sit တဲ့ဒီစစ်ဆေးရေးအဖွဲ့ပေါ့နော် underwriting အဖွဲ့ကဝင်တည်တယ်အဲ့တော့အဲ့ဒီမှာသူတို့အစိုးရရဲ့ underwriting နေဆိုနည်းနည်းလေးတော့မတူဘူးပေါ့နော်ကျွန်တော်တို့ဒီပုံမှန်လုပ်နေကြတယ်အဲ့လိုကြီးတော့ရှိတယ်ဟုတ်ဒါပေမဲ့မဟုတ်ဘူးလေတချို့မှ North Carolina မှာဆို1000ခွဲအထိ government ပေးတဲ့လုံရှိတယ
်ဟုတ်ကဲ့ဆိုတော့မက်တင်လေးတွေရဟိုအိမ်ချမ်းကြီးအကျိုးဆောင်လည်းဖြစ်တယ်နောက်တစ်ခုကဒါဟိုအိမ်ဝယ်မယ်ဆိုလို့ရှိရင်ငွေထုတ်ချီးပေးတဲ့ဟိုအကျိုးဆောင်လည်းဖြစ်တယ်ဆိုတဲ့အခါကျတော့ဟိုအိမ်ဝယ်ဖို့ဒီ process တစ်ခုလုံးနဲ့ပတ်သက်ပြီးတော့ပေါ့လေဘာမှန်းအကြံပေးခြင်းပါလဲ
ဟုတ်ကဲ့ကျွန်မအကြံပေးချင်တာပေါ့နော်အိမ်ဝယ်ဖို့စိတ်ကူးထားရင်ငွေပါဟလာ credit တွေလည်းခဏခဏအတိတ်တွေမဖွင့်လဲအကျွေးတွေတင်အောင်လဲကားတွေဘာတွေလည်းအများကြီးတွေမဝင်နဲ့ပေါ့နော်အဲ့လိုမျိုးနေပါနောက်တစ်ခုကကိုနိုင်တဲ့ဝင်ကိုပဲထမ်းပါပေါ့နော်အဲ့ဒါလေးကပို့ပြီးတော့အရေးကြီးပါတယ်ဒီနေ့ကျွန်မတွေ့နေရတဲ့ client တွေတဲမှာပေါ့နော်အဲတိန်လုံးမှာတယောက်ပဲ16ကျက်နဲ့အိမ်ဟိုဝင်ငွေရှိတယ်တစ်နေ့16ကျက်သူတို့3သိန်းခွဲတန်းဟိုလုံးချင်းအိမ်ကိုဝယ်ချင်တယ်ပေါ့နော်အဲ့လိုအချိန်မှာဘာဖြစ်လဲဆိုတော့သူတို့အနေနဲ့ကိုဆိုင်နာရှားရတယ်ပေါ့နော်ကိုဆိုင်နာဆိုတာကဝင်ပြီးတာဝန်ယူပေးရတာအဲ့တော့အဲ့လိုမျိုးပေါ့ငါ့ကိုထွက်ပေးခြင်းပတ်စံပေးဆိုပြီးတောင်းတဲ့ကိုဆိုင်နာမျိုးလဲတွေ့ဘူးတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုဆိုင်နာလန်ဒါတော်တော်များများကကိုဆိုင်နာတိုက်တယ်ပုံမှာရှိရမယ်လို့ပြောတယ်ဆိုတော့ခုနလုံးက mortgage ကကျွန်တော်တို့ဒီ responsibility ပေါ့နော်ခုနကိုပေးရမယ့်တာဝန်နောက်တစ်ခါတိုက်တယ်ဆိုတာပိုင်ဆိုင်မှုပေါ့နော်အဲ့တော့ပိုင်ဆိုင်မှုမှာဒီကိုဆိုင်နာပါသွားတဲ့အတွက်သူဒီအိမ်ပိုင်လို့အဲ့တော့တချိန်ချိန်မှာဘာဖြစ်လာမလဲဆိုတော့ဟာကိုလူငင်းဖို့ဘာမှမဆိုဖြစ်လာနိုင်တယ်ပေါ့နော်နောက်တစ်ခါဒီအိမ်ဝယ်ပြီးတော့ကိုလာစဉ်ဝင်ငွေကမှန်မှန်မပေးနိုင်6လဆိုအိမ်သိမ်းပါတယ်ဖိုကလိုရှာလုပ်ပါတယ်ကိုတုန်းကကိုဗစ်မတိုင်ခင်က3လပေါ့နော်3လဆိုရင်ဖိုကလိုရှာ process ဆက်တယ်အခုတော့6လဆိုရင်ဖိုကလိုရှာ process ဆက်တယ်အဲ့တော့မကောင်းပါဘူးအဲ့လိုမျိုးဖိုကလိုရှာ process ဆက်ခံတဲ့လူက credit ပြတ်တယ်ဟာလူယုံကြည်မှုမရတော့ပေါ့နော်နောက်တစ်ခါကျွန်တော်တို့လူမျိုးဆိုရင်ခဏနေတည်းလိုက်စင်ယူလို့မရတော့ဘူး။ဒါလိုက်စင်မှမရနိုင်တော့။အဲ့တော့ဟိုကျွန်မမနိုင်ဝင်နေမထမ်းဘူးပေါ့နော
်။အ
မေရိကန်ပြည်ထောင်စုမှာဘလို့အိမ်ဝယ်မလဲဆိုတာကိုအင်ဂျမ်ကြီးအကျိုးဆောင်မတ်တင်လေးတွေကိုကိုအောင်ကဆက်သွယ်မေးမြန်းခဲ့တဲ့သုဒ္ဓဆိုလေးအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာရေနံနဲ့သဘာဝဓာတ်ငွေကိုရှေးမြန်မာမင်းတွေလက်ထက်ကလေးကစတင်243ဆွဲခဲ့ပြီးတော့အခုချိန်ထိလည်းထုတ်လုပ်နေဆဲဖြစ်ပါတယ်။ဒီရေနံနဲ့သဘာဝဓာတ်ငွေတိုက်တွေမြန်မာနိုင်ငံရဲ့ဘယ်နေရာတွေမှာအဓိကဖြစ်တည်နေတယ်။သူတို့ရဲ့စီးပွားပြည်အလားအလာတွေကဘာတွေလဲဆိုတာကိုမြန်မာရေနံနဲ့သဘာဝဓာတ်ငွေတိုက်များအပိုင်းတင်မှာရေနံဘူမိဗေဒပညာရှင်ဦးလမိုင်းမြေကိုမေးမြန်းပြီးတော့ဒေါခင်မျိုးသက်ကတင်ပြပေးထားပါတယ်။
မြန်မာနိုင်ငံဆိုလို့ရှိရင်ဒီရေနံနဲ့တဘာဝတံငွေကျွဲဝရလို့နာမည်ကြီးပါတယ်ဆရာ။ဟိုရှေးဗမာမင်းနေလက်ထက်တည်းကရေနံထောက်လာတာပေါ့နော်။ဆိုတော့ဆရာကကြတော့မြမရေနံမာတွေမကပဲနဲ့ဒီတာတာတို့ဘာလို့လိုမျိုးဒီအရှိအလယ်ပိုင်းဒေတာမှာရောအာရှဒေတာတက်ဝိုက်မှာရောအမေရိကန်ဒီကန်လွန်ပင်လယ်ပြင်လို့ဒီမက္ကဆီကိုပင်လယ်ကွေ့လို့ဒီနေရာတော်များများမှာဆရာဒီရေနံနဲ့တဘာဝတံငွေနဲ့ပတ်သက်ပြီးတော့သူ့ပေါ်လာတွေသိချတယ်လောက်ခဲ့ပြီးတဲ့အခါကျတော့မြန်မာနိုင်ငံမှာပေါ့နော်ဒီတယံဇာတအတဲမှာရေနံနဲ့တဘာဝဓာတ်ငွေဟာအလားအလာကောင်းနေဆဲပဲလို့ပြောနိုင်ပါလားခင
်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာရေနံနဲ့တဘာဝဓာတ်ငွေထုတ်တဲ့တမိုင်းကက်ကလေးကိုတော့နည်းနည်းကြည့်ဖို့တော့လိုတာပေါ့နော်ဟိုပမာမင်းနေလက်ထက်သေးဟိုရေနံကျောင်းမှာရေနံတွေကမြေပေါ်မှာပဲစီးထွက်တယ်ပြီးတဲ့အခါမှာအင်္ဂလိပ်ကနေပြီးတော့ဗမာပြည်ကိုတတိယအကြိမ်သိမ်းပြီးသွားတဲ့အခါမှာဆိုရင်တော့သူကရေနံကျောင်းမှာစပြီးတော့သူကဆက်မှုနည်းနဲ့စတင်ပြီးတော့ထုတ်ဘယ်နေရာမှာများများထွက်ခဲ့တယ်လဲနောက်ဘယ်မှာရှိနိုင်သေးလဲဆိုတာကိုသိဖို့တော့လိုတာပေါ့နော်ကျွန်တော်တို့ဒီရေနံဘူမိဗေဒသဘောအရဆိုရင်တော့ရေနံကျတဲ့ဥစားအနေကျဖြိုက်ဝန်းနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကပြောပါကမာပြည်မှာဆိုရင်အခုလက်ရှိအထိဆိုရင်16ခုရေနံနဲ့တဘာဝဓာတ်ငွေအနေကျကြိုက်ငွေနေရှိပါတယ်အင်္ဂလိပ်လက်ထက် BOC လက်ထက်ကပြီးတဲ့အခါမှာမြမရေနံအခုလက်ရှိ MOG တွေဟာအဓိကဘယ်မှာထုတ်ခဲ့သလဲရှာခဲ့သလဲဆိုရင်အဲ16ခုတွေကနေပြီးတော့ Central Basin ဆလင်း Basin လို့ခေါ်တဲ့နေရာမှာအများဆုံးထုတ်ပါတယ် ARE ပြီးembedment ဆိုတဲ့နေရာရဲ့ ARE မြို့ဝကျုံပေါ်အနေကြကြိုက်ဒေတာတွေမှာဆိုရင်များများထုတ်ခဲ့တယ်1990နောက်ပိုင်းမှာကြတော့ကျွန်တော်တို့ကမ်းလွန်ရေနံတွေမှာဆိုရင်တဘာဝဓာတ်ငွေတိုက်တွေတွေ့တယ်၄ခုတွေ့တယ်မုတ်တမမှာရေတနာဟိုစားဓာတ်ငွေမြေတွေ့တယ်ဒီတနင်းသာရီမှာရဲတကွန်နော်ကျွန်တော်တို့ဓာတ်ငွေ့မြေတွေ့တယ်ရခိုင်ကမ်းမြောင်မှာဆိုရင်ရွှေဓာတ်ငွေ့မြေတွေ့တယ်ပြီးတော့မုတ်တမမှာဆိုရင်ဇော်တိကဆိုပြီးတော့ဓာတ်ငွေ့မြေတွေတွေ့တယ်ထုတ်တယ်နိုင်ငံခြားကိုတင်ဖို့ရောက်ချတယ်ပြီးရင်အနည်းအချင်းကိုတော့ပြည်တွင်းမှာသုံးပါတယ်အဲ့တော့ရှိသေးလားဆိုရင်တော့ခုနကျွန်တော်တို့အနေကြကြိုက်ဝန်းကြီးတွေကိုပြန်ပြီးလေ့လာသုံးသပ်ဖို့တော့လိုပါ
ဟုတ်ကဲ့ပါဆရာဆောစောဆရာပြောသွားတဲ့အထက်မှာတော့ရေနံနေတဘာဝဓာတ်ငွေအဓိကထွက်တဲ့နေရာတွေတူးတဲ့နေရာတွေဆရာပြောသွားပြီဆိုတာလေဒီရေနံနေတဘာဝဓာတ်ငွေဘယ်လိုဆပြီးတော့ဖြစ်လာလဲဆိုတာဒီပြောပြပေးပါဆရာ
ဖြစ်ပုံကတော့ပေါ့နော်ကျွန်တော်တို့ဘယ်နေရာမှာဖြစ်ဖြစ်ပါကဘာတောင်ဟမ်းမှာတော့အတူတူပါပဲစတင်ဖြစ်လာတာတော့ကုန်းကောမှာရှိတဲ့တတဝါတွေတစ်တောတွေတည်ကြည်ပျက်စီးသွားတဲ့အခါမှာဆိုရင်သူကရေမြစ်တွေချောင်းနေရနေတိုက်စားပြီးတော့အဲ့တဲ့ပါတဲ့ organic နော်ဒီပစ္စည်းတွေဟာတည့်ဆောင်လာတယ်ပြီးရင်နေနေနေရများသောအဖြစ်ပင်လယ်ထဲမှာဆိုရင်သူတို့ကအနေပို့ချတယ်ဆိုတော့ပို့ချတဲ့ဟာဘယ်မှာဖြစ်လဲဆိုရင်တော့ဒီရေအောက်မှာဖြစ်တယ်အများစုပင်လယ်ထဲမှာဖြစ်တယ်နော်ဖြစ်တဲ့ဟာတွေကလည်းအနေကျကြောက်တယ်ပ
ါဒီစီးပွားဖြစ်ထုတ်နိုင်ဖို့အတွက်ဆိုဘာတွေလိုပါလဲဆရာ
ဒီရေနံနဲ့တဘာဝဓာတ်ငွေတိုက်တွေဖြစ်လာဖို့ပေါ့เนาะအဓိကကတော့ကျွန်တော်တို့အချက်၅ချက်နဲ့ကြိုက်ညီဖို့လိုပါတယ်ပထမဆုံးကတော့ကျွန်တော်တို့ source rock ခေါ်တဲ့ခုနပြောခဲ့တဲ့เนาะရေနံနဲ့တဘာဝဓာတ်ငွေတွေစတင်ဖြစ်လာမဲ့ခုန organic matter တွေစုလာတဲ့ဟာတွေဟာတနေရာမှာရှိတဲ့เนาะ အလွာကြောက်တွေပေါ့နော်အဲ့အလွာကြောက်တွေကအများစုကတော့ဒီဟိုစာရှေးနဲ့ဒီမတ်စတုန်းဆိုတဲ့ဟာဒီမှာသူကစတင်ဖြစ်တယ်ဒါကိုနံပါတ်1ဆိုဆိုတော့အဲ့ဒါကိုအပေါ်ကဖိအားပူချိန်တွေပြောင်းသွားတဲ့အခါမှာရေနံနဲ့တဘာဝတန်ငွေတွေစတင်ဖြစ်လာတယ်ပြီးတော့ဒုတိယအဆင့်အနေနဲ့သူတို့တွေကစတင်ရွေ့လျားပါတယ်အဲ့လိုရွေ့လျားတာဆိုရင် migration လို့ခေါ်တယ်အဲ့တော့ migration မှာလည်းနှစ်မျိုးရှိပါတယ်သူက primary migration ဒီအနေကျ source rock တွေအပေါ်မှာရှိတဲ့ဟာကိုသူက down like ပေါ့နော် vertically သူက migrate လုပ်သွားတာပြီးတဲ့အခါမှာအဲ့ဒါတွေကဘယ်ထဲကိုရောက်သွားလဲဆိုရင်ကျွန်တော်တို့ reservoir rocks ဆိုတဲ့ပွာနှုံးရှိတဲ့နောက်တစ်ချိန်မှာရေနံတိုက်တွေခုတ်အောင်နေမဲ့အဲ reservoir rocks တွေကိုရောက်ပေါ့ခုနကတဲ့တဲ့တက်လာရာနေဘေးတိုက်အနေနဲ့ဒီဖြစ်ပေါ်နေတဲ့เนาะကြောက်လွှာတွေရဲ့အနေအထား structure ပေါ်မှာမူတည်ပြီးတော့သူကရွေ့လျားရတယ်အဲ့လိုရွေ့လျားတာကိုသူ့ကို secondary migration လို့ခေါ်ပါတယ်ဒါဒုတိယဖြစ်တတိယချက်ကတော့အဲ reservoir rocks တွေရှိရတယ်ပေါ့နော်ရှိမှလည်းသူကခုနပြောတဲ့ရေနံနဲ့တဘာဝတန်ငွေတွေကအဲ့မှာသွားခိုအောင်နေတယ်တဘာဝအရာပေါ့ရေနံကရေတဲ့ပေါ့တွေအတွဲသူကဖြည်းဖြည်းဖြည်းဖြည်းချင်းနဲ့သူကရွေ့လျားပြီးတော့အပေါ်ကိုတက်သွားတယ်နော်ဒါက reservoir rocks ရှိရမယ့်သုံးချက်ပေါ့နံပါတ်၄အချက်ကတော့ရွေ့လျားတဲ့ဟာတွေကရေနံတိုက်တန်ငွေတိုက်တွေဖြစ်အောင်လို့ဒါတွေကိုပြန်ပြီးတော့ဖန်ထားတယ်เนาะဒီ trap တွေရှိရ trap မှာလည်းနှစ်မျိုးရှိတယ်ပေါ့เนาะအဓိကသူက structure trap stratigraphic trap ပေါ့เนาะအဲ့တော့အဲ့လေးချက်ရှိုံနဲ့တော့မဖြစ်သေးဘူးခုနကပြောတဲ့ reservoir rock ရဲ့အပေါ်မှာ cap rocks ဆိုတဲ့ဟိုစိမ့်တာနှုံးမရှိတဲ့ non permeable rocks တွေကပြန်ပြီးဖုံးအုပ်ထားမှာခုနက trap တွေမှာရှိတဲ့ဟာတွေကနေစုဝေးရာကိုတွေ့ရတယ်ဒီကက်ဘရော့မရှိဘူးဆိုရင်တော့သူကတဖေးဖေးနဲ့မြစ်တန်းပေါင်းများစွာကြာတဲ့ဟာတွေဆိုတော့သူကအငွေ့ပြန်ပြီးထွက်ကုန်တဲ့အတွေ့အဲ့နေရာတွေမှာတော့မတွေ့အဲ့တော့ပြောရရင်တော့ဒီ၅ချက်နဲ့ညီမှာရေနံနဲ့တဘာဝတိုက်တွေတွေ့တယ်ပေါ့နော်ခုနကတော့ခေမျိုးတက်ပြောသွားတဲ့စီးပွားဖြစ်ဆိုတာတော့အယွဲစားလဲလို့ရတာဟုတ်တွေ့တဲ့ဟာတေးသေးဆိုရင်တော့စီးပွားပြည့်မဖြစ်ဘူးပေါ့အဲ့တော့အရွယ်စားကြီးကြီးမားမားတွေ့မှလည်းကျွန်တော်တို့ကစီးပွားပြည့်ဖြစ်တာပ
ါရေနံဘူမိဗေဒပညာရှင်ဦးလှမိုင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါအောင်
တော်ခင်မျိုးသက်မေးမြန်းတင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာ2018ခုနှစ်တုန်းကဒုသမ္မတတာဝန်ပြီးဆုံးချိန်မှာဖတ်ခွင့်ရှိသူတွေကဖတ်လို့ရတဲ့လျှို့ဝှက်ပတ်တန်းတွေတက်ဆိုင်ရာကိုပြန်မအပ်တာနဲ့ပတ်သက်လို့တရားစွဲဖို့မလိုဘူးလို့ဒီကိစ္စကိုအထူးစုံစမ်းစစ်ဆေးတဲ့စုံစမ်းစစ်ဆေးရေးမှူးကဆုံးဖြတ်လိုက်ပါတယ်။15လကြာစုံစမ်းစစ်ဆေးပြီးတဲ့နောက်စိတ်စေတနာကောင်းရှိပြီးတော့တတိမြင့်တက်တဲ့ဒုကြီးတယောက်ကိုတရားစွဲဖို့ခတ်မယ်လို့တရားရေးဌာနကအထူးခန့်အပ်ထားတဲ့အထူးစုံစမ်းရေးမှူးရောဘတ်ဟာကအစီရင်ခံစာထဲမှာပြောကြားခဲ့ပါတယ်။အခုလိုမျိုးဒီအထူးစုံစမ်းရေးမှူးရဲ့ပြောကြားချက်ကိုသမ္မတဘိုင်ဒန်ကပယ်ချပြီးတော့သူ့ရဲ့မှတ်ဉာဏ်ကောင်းမွန်တယ်လို့တုံ့ပြန်ပါတယ်။နိုဝင်ဘာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာပြန်ရွေးခံမဲ့သမ္မတဘိုင်ဒန်ရဲ့အသက်နဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာပဲအခုလိုမျိုးသူ့ရဲ့မှတ်ဉာဏ်နဲ့ပတ်သက်လို့ထောက်ပြမှုတွေထွက်ပေါ်လာခဲ့တာပါ။ဟမတ်စစ်သွေးကြွားရရဲ့ဒီ2023အောက်တိုဘာ9ရက်တိုက်ခိုက်မှုအပေါ်လက်တုံ့ပြန်တိုက်ခိုက်နေတဲ့အစ္စရေးစစ်တပ်ရဲ့လှုပ်ရွက်ကအလွန်ကျူးဖြစ်နေပြီလို့သမ္မတဘိုင်ဒန်ကပြောပါရယ်ဟမတ်တို့ဖမ်းဆီးသွားတဲ့တရားခံတွေလွတ်မြောက်နိုင်ရေးအပြစ်ခတ်ရအောင်သူအစွမ်းကုန်စ조사နေပါတယ်လို့လည်းအင်ဘူရိုမှဒီဂျာတာဘရင်းတွေတုန်းကသမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။တခါဒီပါကစ္စတန်နိုင်ငံမှာဂျာတာဘရင်းတွေတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒီအပိသက်ရလတ်တွေထွက်မလာသေးပေမဲ့လည်းသူ့ပါတီအနိုင်ရတယ်လို့ဝန်ကြီးချုပ်ဟောင်းနော်ဝတ်ရှာရစ်ကကြေညာပါတယ်။ထောင်ချခံထားရတဲ့ဒီဝန်ကြီးချုပ်ဟောင်းအင်မရန်ခမ်ကိုထောက်ခံတဲ့တတိပုဂ္ဂလဝေဝေးသူတွေမဲအတာစီးတွေရနိုင်ပေမဲ့လည်းနဝတ်ရှာရစ်ကသူ့အနိုင်ရပြီလို့အခုလိုဒီကနေ့ကြေညာတာဖြစ်ပါတယ်။ဒ
ဒီနေ့တရုတ်နှင့်တကူကာလအရှေ့တောင်အာရှနိုင်ငံတွေကိုခီးသွားတဲ့တရုတ်နိုင်ငံသားတွေပို့ပြီးတော့များလာပါတယ်စင်ကာပူမလေးရှားနဲ့ထိုင်းနိုင်ငံတို့ကတရုတ်ခီးသည်တွေအတွက်ဗီဇာကင်းလွတ်ခွင့်ပြုထားတာကြောင့်ခီးသွားလာသူတွေပိုများမယ်လို့လည်းခန့်မှန်းထားပါတယ်ဗီဇာကင်းလွတ်ခွင့်မပေးသေးပေမဲ့လည်းနေဆက်ပြန်ဖွင့်ထားတဲ့ဂျပန်နိုင်ငံကိုလည်းအလဲအပတ်သွားသူတွေများနေပါတယ်ရှင်
တောက်ကြညာရဲ့နောက်ဆုံးရသတင်းကြေညာကိုမဆုမျက်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ John Dryden ဖြစ်ပါတယ်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come.